Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါစေခင်ဗျာ။ VOA American တိုင်းရဲ့2018ခုနှစ်အောက်တိုဘာလ12ရက်တောက်ကြနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နေ့10:00အထိလိုင်းမီတာ25 30 52တို့ကနေဓာတ်ရိုက်တင်ဆက်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတောင်းယူတင်ဆက်မှာပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်မဲ့သတင်းတွေထဲမှာတော့အမေရိကန်တောင်ပိုင်းကိုဝင်ရောက်တက်ခတ်ခဲ့ပြီးတဲ့နောက်ပူပိုင်းမုန်တိုင်းဖြစ်အားပြော့သွားတဲ့မိုက်ကယ်မုန်တိုင်းကခုနောက်ဆုံးဗာဂျီးနီးယားပြည်နယ်ကန်လွန်နယ်အတ္လန်တစ်သမုဒ္ဒရာဘက်ကိုဦးတည်ယူရှာနေပါပြီ။မြန်မာနိုင်ငံမှာရောက်နေတဲ့ကုလသမဂ္ဂတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်တို့ဒီနေ့တွေ့ဆုံပြီးရခိုင်ပြည်နယ်ရေးဆွေးနွေးပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့တူညီညာပေးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်သွားကြတဲ့တိမ့်ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေက6,000လောက်ဟာပထမဆုံးအတုအနေနဲ့မြန်မာနိုင်ငံကိုပြန်လာတော့မှာဖြစ်ပါတယ
်။ဒီ repatriation မှာ physical arrangement ဆိုတာရှိတယ်။အဲ့ဒီ arrangement အတိုင်းကျွန်တော်အကုန်လုံးမှာတောင်းရင် design ဆန်ဟောက်အကူညီပေးမယ်သူဟာပြီးထုတ်ပေးမယ်လို့နောက်ပြီးရှင်းတ
ာ UHRD ရဲ့ဒုက္ခထလူကယ်ပြန်ဝန်ကြီးဒေါက်တာဝင်းမြတ်အေးပြောကြားသွားတာပါ။ဒီအကြောင်းနဲ့အတူလာမယ့်ကြားပြတ်ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးလှုပ်ရှားမှုတွေဟာလွတ်လပ်မှုရှိတယ်လို့နိုင်ငံရေးပါတီချို့ကပြောကြားလိုက်တဲ့သတင်းနဲ့မြမငမြစ်ချင်းတင်ပို့မှုကိုစော်ရီနိုင်ငံကယာယီပိတ်ပင်ထားတာကိုပြန်ပွင့်သွားအောင်အစိုးရကဂျားဝင်ကူညီဖို့တောင်းဆိုနေတဲ့သတင်းနဲ့အတူနောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်အောင်ပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးပါအောင်ဗျာ။
အပူပိုင်းမုန်တိုင်းဖြစ်အားပြော့သွားတဲ့မိုက်ကယ်မုန်တိုင်းဟာဗာဂျီးနီးယားပြည်နယ်ကမ်းလွန်နဲ့အတ္လန်တစ်သမုဒ္ဒရာကိုဦးတည်ယူရှာနေပြီဖြစ်တဲ့အကြောင်းအမေရိကန်မြူသာဟာရီကိန်းမုန်တိုင်းဌာနကပြောဆိုလိုက်ပါတယ်။ဒါပေမဲ့လည်းမြောက်ကယ်ရိုလိုင်းနားနဲ့တောင်ပိုင်းမစ်အတ္လန်တစ်တခြားထိခိုက်ပျက်စီးမှုတွေကျွမ်းနိုင်တဲ့လေပြင်းတွေအသက်ပေးချင်းချောင်းနိုင်တဲ့ရေကြီးမှုအန္တရာယ်တွေရှိနေစေဖြစ်တဲ့အကြောင်းလဲမိုးလေဝသချင်းချင်းတွေပြောဆိုထားကြတာပါ။မိုက်ကယ်မုန်တိုင်းဟာအမြင့်ဆုံးတနားလီတိုင်တုံး85ကီလိုမီတာနဲ့လေပြင်းတွေတက်ခတ်နေစေဖြစ်တဲ့အကြောင်းလဲသတိပေးထားပါတယ်။အင်းအပြင်ဟာရီကိန်းမုန်တိုင်းဖြစ်ဖလော်ရီယာပြည်နယ်ပန်ဟန်ဒယ်အရက်ကနေရာတော်တော်များမှာအကြီးအကျယ်ထိခိုက်ပျက်စီးမှုတွေကြုံရတဲ့အထိဝင်ရောက်တိုက်ခတ်ခဲ့ပြီးတဲ့နောက်မနေ့စောပိုင်းမှာတော့အမေရိကန်တောင်ပိုင်းပြည်နယ်တွေကနေရာတော်တော်များမှာလည်းလေပြင်းတွေမိုးတိတံရွာသွန်းမှုတွေနဲ့ကြုံရတာပါမုန်တိုင်းတန်တင်ဒေသမှာအင်းအပြင်းဆုံးလည်းဖြစ်အမေရိကန်နိုင်ငံလုံးမှာတတိယချင်းအကြီးဆုံးဖြစ်လက်ဖြစ်တဲ့မိုက်ကယ်မုန်တိုင်းကြောင့်အနည်းဆုံးလူ7ယောက်သေဆုံးခဲ့ပါတယ်။မုန်တိုင်းတန်တဲ့ဒေသမှာရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေဆက်လက်လုံဆောင်နေဆဲဖြစ်တဲ့အတွက်သေဆုံးသူရေအတွက်ပိုတိုးလာနိုင်တယ်လို့လည်းတာဝန်ရှိသူတွေကပြောဆိုထားကြပါတယ်။ဖလော်ရီဒါပြည်နယ်ပန်ဟန်ဒယ်ကိုမိုက်ကယ်ဟာရီကိန်းဝင်ရောက်လာပြီးနောက်တစ်နေ့မှာပဲပြည်နယ်စိုးရအနေနဲ့အကူအညီပေးရေးလုပ်ငန်းတွေကိုအခိုင်အမာဆောင်ရွက်သွားမယ်အကြောင်းလဲအုတ်ချွေရမှုရစ်ကော့ကကတိပြုပြောဆိုခဲ့တာပါ။မွန်နိုင်တန်သင်ခဲ့တဲ့ဒေသခံတွေအနေနဲ့လည်းအရေးပေါ်အကူအညီပေးရေးဝန်ထမ်းတွေသူတို့ရဲ့လုပ်ငန်းတွေကိုလွတ်လွတ်လပ်လပ်လုပ်ကိုင်နိုင်အောင်ကိုယ့်အိမ်နေမှာပဲနေထိုင်ကြဖို့လည်းတိုက်တွန်းထားပါတယ်
။တူရကီနိုင်ငံအစ္စတန်ဘူမြို့ကဆော်ဒီကောင်စီဝန်ရုံးမှဆော်ဒီသတင်းထောက်ဂျမယ်ကက်ရှိုဂီတပ်ဖြတ်ခံရတဲ့အတန်းနဲ့ဗီဒီယိုမှတ်တမ်းတွေကိုတူရကီနိုင်ငံကလက်ခံရရှိထားပြီးအမေရိကန်အရာရှိတွေကိုအသိပေးအကြောင်းကြားထားကြောင်းဝါရှင်တန်ပို့သတင်းစာကမနေ့နောက်ပိုင်းမှာပဲဖော်ပြလိုက်ပါတယ်။သတင်းထောက်ကက်ရှိုဂီကိုကောင်စီဝန်ရုံးနဲ့ဝင်သွားတဲ့အော်တိုဘားလ၂ရက်နေမှာပဲဖမ်းဆီးပြီးတော့ညှဉ်းပန်းနှိပ်စက်တပ်ဖြတ်ခဲ့တယ်လို့ခန္ဓာကိုယ်ကိုအပိုင်ပိုင်းဖြတ်တောက်ပြစ်ခဲ့ကြောင်းမှတ်တမ်းတွေမှာတွေ့ရှိခဲ့ရတယ်လို့လည်းအမေရိကန်နဲ့တူရကီအစိုးရတာဝန်ရှိသူတွေကိုကောက်ပြီးတော့သတင်းကဖော်ပြခဲ့တာပါ။အထူးသဖြင့်အသံဖမ်းထားတဲ့မှတ်တမ်းထဲမှာသတင်းထောက်ကိုရရက်ဆက်ဆက်တပ်ဖြတ်ခဲ့တဲ့အထောက်အထားတွေတွေ့ရကြောင်းအမည်မဖော်လိုသူအစိုးရအရာရှိတွေကိုကိုးကားပြီးသတင်းစာကရေးသားထားပါတယ်။တူရကီအာဏာပိုင်တွေကရရှိထားတဲ့အချက်အလက်တွေကိုပေးအပ်ထားပေမဲ့အမေရိကန်အစိုးရတာဝန်ရှိသူတွေကမှတ်တမ်းတွေကိုနားထောင်ကြည့်ရှုခဲ့သလားဆိုတာကတော့ရှင်းရှင်းလင်းလင်းမသိရဘူးလို့လည်းဆိုပါတယ်။အမေရိကန်သမ္မတဒိုနယ်ထရမ့်ကတော့ဆော်ဒီသတင်းထောက်ဘာဖြစ်သွားတယ်လဲဆိုတာသိနိုင်အောင်စုံစမ်းဖို့အမေရိကန်စုံစမ်းစစ်ဆေးသူတွေတူရကီနိုင်ငံမှာရောက်ရှိနေကြောင်းမနေ့အစောပိုင်းမှာပဲပြောဆိုထားပါတယ်။ဆော်ဒီတန်ရုံထက်ကပြန်ထွက်လာတာမတွေ့ရသလိုအဲ့ဒီမှာရှိပုံမရတော့တာသိချသလောက်ရှိတဲ့အကြောင်းလဲ Fox News ရုပ်မြင်သံကြားစကားဝိုင်းမှာသမ္မတထရမ့်ကပြောဆိုခဲ့တာပါ။တူရကီအာဏာပိုင်တွေကတော့သတင်းထောက်ကရှုဂီဟာဖြစ်ခဲ့တဲ့သတင်းမှတ်ထဲကတူရကီနိုင်ငံကိုလေကြောင်းကနေရောက်လာကြတဲ့ဆော်ဒီထောင်လိုင်းရေး15ရာပတ်ဝန်းနဲ့အဖွဲ့ကကောင်စစ်ဝန်ရုံးထဲမှာပဲတပ်ဖြတ်ခဲ့တာဖြစ်နိုင်တယ်လို့ယုံကြည်ထားကြပါတယ်
။အမေရိကန်နဲ့တူရကီနိုင်ငံတို့ကြားတပ်တမရေးတင်းမာမှုတွေကြုံရတဲ့ဖက်ဆီကန်အမေရိကန်ခရီးရန်တရားဝင်ဆရာကိုဒီကနေ့တူရကီနိုင်ငံမှာရုံးတင်စစ်ဆေးခဲ့ပြီးတဲ့နောက်ပြန်လွတ်ပေးလိုက်ပါတယ်။ထောင်နဲ့တနည်းနဲ့၃လတရားရုံးကစင်ချက်ချခဲ့ပေမဲ့လူငယ်နှစ်နှစ်လောက်ကလေးကဖမ်းဆီးခံထားရတဲ့တရားဥပဒေအရအန်ဒရူးပရင်ဆန်ပြန်လည်လွတ်မြောက်လာခဲ့တာပါ တရားဆရာဘရန်ဆန်ကိုအကြံဖက်ဝါဒဆွဆွဲချက်တွေနဲ့တရားစွဲဆိုထားတဲ့အပေါ်အစိုးရမှဖြစ်တင်ဝေဖန်ပြောဆိုထားတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ကတော့လွတ်မြောက်လာတဲ့တရားဟောဆရာမကြခင်အမေရိကန်ပြည်ထောင်စုကိုပြန်လာတော့မှဖြစ်တဲ့အကြောင်းလွတ်မြောက်လာပြီးတဲ့နောက်မှာပဲပြောဆိုသွားပါတယ်။သမ္မတထရန့်ဆွေရကတူရကီနိုင်ငံပေါ်ပိတ်ဆို့တံခတ်အရေးယူမှုတစ်ချို့ကိုရှော့ချပေးပြီးအပြန်အလှန်နေနဲ့အမေရိကန်တရားဟောဆရာပေါ်ဆွဆွဲချက်တွေကိုရိုသိမ်းတာဒါမှမဟုတ်ရှော့ပေါ်တာတွေလုပ်ပြီးအပေးယူလုပ်ဖို့ညှိနှိုင်းထားတဲ့အကြောင်းလဲမနေ့တုန်းကသတင်းတော်များကဖော်ပြခဲ့ကြတာပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကလည်းတရားဆရာဘရွန်ဆန်နဲ့ဇနီးဆဲတို့အချိန်မနှောင်းခင်အမေရိကန်ကိုပြန်ရောက်လာဖို့မျှော်လင့်တဲ့အကြောင်းဗိုလ်ထုနေတုန်းကပဲပြောဆိုထားတာပါ။အမေရိကန်တရားဆရာလွတ်မြောက်ရေးအတွက်တူရကီနဲ့တိတ်ဆိတ်ပြင်းထန်ဆွေးနွေးညှိနှိုင်းမှုတွေမှာဝန်ကြီးပွန်ပီယိုအဓိကပါဝင်ခဲ့တဲ့အကြောင်းလဲသတင်းတွေထွက်ပေါ်ခဲ့ပြီးနောက်မှာပဲအခုလိုပြန်လည်လွတ်မြောက်လာတာလည်းဖြစ်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူဟက်သာနော်ရက်ကတော့တရားဆရာဘရွန်ဆန်ကိုအားပေးတဲ့အနေနဲ့ဒီနေ့တရားခွင်ကိုအမေရိကန်တန်ယုံတာဝန်ရှိသူတွေတွားရောက်လေးလာကြမှာဖြစ်တဲ့အကြောင်းလဲမနေ့တုန်းကသတင်းစာရှင်းလင်းမှုအတွင်းမှာပဲပြောဆိုထားပါတယ်
။ရုရှားအာကာသယာဉ်မှူး Alaska of China နဲ့ American အာကာသယာဉ်မှူး Nick Hecht လိုက်ပါသွားတဲ့အာကာသယာဉ်မြေပြင်ပေါ်ကနေလွတ်တင်ပြီးမကြခင်မှာပဲအရေးပေါ်ပြန်လဲဆင်းသက်ခဲ့ရပြီးတဲ့နောက်သူတို့နှစ်ဦးနောက်တစ်ကြိမ်အာကာသစခန်းစီသွားမဲ့ခီးစဉ်ကတော့လာမဲ့ຫນွေဥပေါက်လောက်မှာဖြစ်နိုင်လိမ့်မယ်လို့ရုရှားအာကာသအေဂျင်စီအကြီးအကဲကဒီကနေ့ပြောပါတယ်။သူတို့တွေနောက်တစ်ကြိမ်ထပ်သွားကြအောင်မှာကတော့သိချပါတယ်လို့ရုရှားအာကာသအေဂျင်စီအကြီးအကဲ Dmitry Rogozin ကသူ့ရဲ့ Twitter လွှမ်းမှုကွန်ရက်ဆက်မနာပေါ်မှာသူနဲ့အာကာသယာဉ်မှူးနှစ်ဦးတွဲရိုက်ထားတဲ့တပ်ပုံနဲ့အတူဖော်ပြခဲ့တာပါ။အာကာသယာဉ်မှူးနှစ်ဦးစလုံးဟာမော်စကိုမြို့ပြင်က Star City အာကာသတင်နန်းဌာနမှာပြန်လည်ရောက်ရှိနေပြီးနောက်နှစ်ຫນွေဥပေါက်မှာခီးပြန်စားဖို့စီစဉ်နေတယ်လို့ဆိုပါရယ်။ကြာလပြင်းနေ့တုန်းကတော့ခါဇက်စတန်နိုင်ငံဘိုက်ဂိုနော်မြို့ကအာကာသစခန်းကနေလွတ်တင်လိုက်ပြီးမကြခင်မှာပဲဆိုယူအာကာသယာဉ်ပြန်ကြလာခဲ့တာမှာတော့အာကာသယာဉ်မှူး of China နဲ့ Hecto အနေနဲ့ဂျုံအသက်အနေနဲ့ဂျုံခဲ့ရတာပါ။အခုဖြစ်ကဆိုဗျက်ပြည်ထောင်စုခေတ်နောက်ပိုင်းရုရှားမှာပထမဆုံးဂျုံရတာဖြစ်ပြီးတချိန်ကဂုံယုံဝင်ကြွားခဲ့ရတဲ့ရုရှားအာကာသလုံခြုံရေးအတွက်ကြီးမားတဲ့ဆွေးနွေးမှုတစ်ခုလည်းဖြစ်စေခဲ့တာပါ။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။ဗီယိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ကြံနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံမှာရောက်နေတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုဒီနေ့တွေ့ဆုံပြီးအခိုင်ပြင်းနဲ့ရေးဆွေးနွေးကြပါရယ်။အထူးကိုယ်စားခရစ်စတင်ရှန်နာဘာဂန်နာနဲ့နေပြည်တော်မှာတွေ့ဆုံရမှာတော့နေရဆွန့်ခွာသွားသူတွေပြန်လည်လက်ခံနိုင်ရေးအစိုးရကဖော်စီထားတဲ့စုံစမ်းစစ်ဆေးကော်မရှင်ရဲ့လုပ်ငန်းတွေအပအဝင်အခိုင်ပြင်းတဲ့အခြေအနေနဲ့ပတ်သက်လို့ဆွေးနွေးခဲ့တဲ့အကြောင်းလဲနိုင်ငံတော်တိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားတာပါ။တင်းနဲ့ချီရဲ့ဒုက္ခသည်တွေရရှိနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့သဘောတူညီချက်အရနေရပြည်ရေးအစီအစဉ်နဲ့ပတ်သက်တဲ့ကိစ္စတွေရခိုင်ပြည်နယ်အချက်တဲကိုဖြည့်ရှင်းရမှာရင်ဆိုင်နေရတဲ့စင်ကုန်မှုတွေမြန်မာစိုးရနဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံလို့ချာပူးပေါင်းဆောင်ရွက်နိုင်မဲ့အစီအစဉ်တွေကိုလည်းဆွေးနွေးခဲ့တဲ့အကြောင်းပြောဆိုထားပါတယ်။ကုလသမဂ္ဂထူးခြားစေရဲ့ခရီးစဉ်စမနေ့တုန်းကလည်းမြန်မာစစ်တပ်ကဒုတိယဗိုလ်ချုပ်မှုကြီးစိုးဝင်းနဲ့နေပြည်တော်မှာတွေ့ဆုံပြီးစုံစမ်းရေးကော်မရှင်ရဲ့လုပ်ငန်းတွေပါဝင်ရခိုင်ပြည်နယ်ရေးဆွေးနွေးခဲ့တယ်လို့မတိမငြိမ်အခြေအနေတွေကြုံခဲ့ရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးအတွက်ဆောင်ရွက်ချက်တွေကိုလည်းဆွေးနွေးခဲ့တဲ့အကြောင်းသတင်းထုတ်ပြန်ထားတာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့ဩဂုတ်လတဲ့လုံခြုံရေးကိစ္စကန်တွေကိုစီးနင်းတက်ခဲ့တဲ့ ARS ဆွေးနွေးအုပ်စုကိုမြန်မာလူမျိုးရေးတပ်ဖွဲ့တွေရှင်းလင်းရာကရိုဟင်ဂျာမွတ်စလင်တွေပေါ်လူခွင့်ရေးချုပ်ဖောက်မှုတွေစူးစူးဝါးဝါကျူးလွန်ခဲ့တဲ့အကြောင်းကုလသမဂ္ဂပါဝင်နိုင်ငံတကာအသံဝင်ကဆွဆွဲထားတာပါ။တိုင်းနဲ့ချီတဲ့ဒုက္ခသည်တွေနေရပြန်ရေးစီစဉ်တွေနှောင့်နှေးကြန့်ကြာနေတဲ့ပုံမှာလဲဝေဖန်မှုတွေထွက်ပေါ်နေချိန်မှာအတွင်းရေးမှူးချုပ်ရဲ့ထုတ်ကိုယ်စားလဲမြန်မာနိုင်ငံကိုထပ်မံတွားရောက်တာလည်းဖြစ်ပါတယ်။မြန်မာဆွေရကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမပြုလက်ခံမထားသလိုနိုင်ငံတကာအသံဝင်ကဆွဆွဲနေတဲ့အထိလူခွင့်ရေးချုပ်ဖောက်မှုတွေကျူးလွန်ခဲ့တာမျိုးမရှိတဲ့အကြောင်းနဲ့ဒုက္ခသည်တွေနေရပြန်နိုင်ရေးအဆင်သင့်ရှိနေတဲ့အကြောင်းလဲတုံ့ပြန်ပြောဆိုထားပါတယ်
။ရိုမန်ကက်သလစ်ခရစ်ယာန်သာသနာမှာကြရရိုက်ခဲ့တဲ့လိမ့်မိုင်းဆိုင်ရာအနိုင်ကျင့်စော်ကားမှုတွေနဲ့ဆက်နွယ်နေသူအမေရိကန်ပြည်ထောင်စုဝါရှင်တန်အခြေစိုက်ယဟန်အမတ်ဒေါ်နယ်ဝိုရဲ့နှုတ်ထွက်စာကိုပုတ်ယဟန်မင်းကြီးဖရန်စစ်ကလက်ခံလိုက်ပါတယ်။ယဟန်အမတ်ဝိုကတော့လိမ့်မိုင်းဆိုင်ရာမဖွဲ့မရာကိစ္စတွေနဲ့ဆွဆွဲခံရတဲ့ဝါရှင်တန် DC ခိုင်းချုပ်စရာတော့ယဟန်အမတ်သီအိုဒိုမက်ခရစ်နေရာမှာဒီနေ့စာမိုင်မှာပဲအစားထိုးတာဝန်ပေးထားတာပါ။ဒါပေမဲ့လည်းပင်ဆယ်ဗေးနီးယားပြည်နယ်ပစ်စဘတ်မြို့မှာပကိုင်းအုပ်ဖုံတော်ကြီးအဖြစ်1988ခုနှစ်ကနေ2006ခုနှစ်အတွင်း ွင်းတာဝန်ယူစီမှာလိမ့်မိုင်းဆိုင်ရာအနိုင်ကျင့်မှုတွေကိုကင်တွယ်ဖြေရှင်းမှုတွေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေနဲ့ရင်ဆိုင်ခဲ့ရတာဖြစ်ပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း80အတွင်းကလေးပေါင်း1000ထက်မနည်းကိုကက်သလစ်ဘုန်းတော်ကြီး300ကျော်ကလိမ့်မိုင်းဆိုင်ရာအနိုင်ကျင့်ဆော်ကားခဲ့ပြီးဖခင်ကျောင်းတာဝန်ရှိသူတွေကတတ်နိုင်သလောက်ဖုံးပြဖို့ကြိုးစားခဲ့ကြောင်းပင်ဆယ်ဗေးနီးယားပြည်နယ်ခုံတမတိအဖွဲ့ကစစ်ဆေးတွေ့ရှိခဲ့တာပါ။ယဟန်အမတ်ရူရူကတော့အနိုင်ကျင့်ဆော်ကားတဲ့ဘုန်းကြီးတွေကိုအကအကွယ်ပေးခဲ့ကြောင်းခုံတမတိအဖွဲ့ရဲ့တွေ့ရှိချက်တွေကိုညင်းဆန်းခဲ့ပါတယ်။အနိုင်ကျင့်ခံရသူတွေအတွက်စိုးရင်ပူပန်မှုတွေနဲ့နောက်နောက်ထပ်မံမဖြစ်အောင်စူးစမ်းပန်းစားဆောင်ရွက်ခဲ့ကြောင်းလည်းပြောဆိုခဲ့တာပါ။ရှေ့လာမယ့်နိုဝင်ဘာလမှာတက်တော်88နှစ်ပြည့်မဲ့ယဟန်အမတ်ဝူရူကတော့ယဟန်အမတ်တွေနဲ့ဂိုင်းအုပ်ဆရာတော်တွေတာဝန်ကအနားယူလက်ရှိတဲ့အသက်85နှစ်အရွယ်လွန်ခဲ့တဲ့၃နှစ်ကလေးကကက်သလစ်ခရစ်ယာန်သာသနာပိုင်ပို့ဟန်မင်းကြီးထားနှုတ်ထွက်စာတင်ထားတာဖြစ်ပါတယ်။
ဒီလိုငွေစီဝိုင်းကိုဒီထက်ပိုပြီးထိနာအောင်လုပ်နိုင်တဲ့ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကမနေ့တုန်းကပဲသတိပေးလိုက်တဲ့အတွက်နှစ်နိုင်ငံကြားကုန်သွယ်ရေးမှာအလျှော့ပေးမဲ့အရေးအယောင်တွေမတွေ့ရသေးပါဘူး။ဒီလိုတင်ပါတဲ့သဘောထားတွေကိုပြသနေပေမဲ့လည်းရှေ့လနိုဝင်ဘာလနှောင်းပိုင်းကျရင်အာဂျင်တီးနားနိုင်ငံမှာကျင်းပမဲ့ဆက်မှုထွန်းကားတဲ့နိုင်ငံပေါင်း20 G20 ထိပ်သီးအစည်းအဝေးတွင်တရုတ်သမ္မတရှီကျင်းပင်နဲ့တွေ့ဆုံမှုစီစဉ်ထားတဲ့အကြောင်းနှစ်နိုင်ငံအစိုးရတာဝန်ရှိသူတွေကိုကူကပြီး Wall Street Journal ကဖော်ပြခဲ့ပါတယ်။အမေရိကန်သမ္မတအင်ပီရိုစီဝိုင်းအချံပေးပုဂ္ဂိုလ် Larry Kudlow ကလည်းတွေ့ဆုံမှုညှိနှိုင်းမှုတွေရှိတဲ့အကြောင်းပြောဆိုထားပါ။နှစ်နိုင်ငံကြားကုန်သွယ်ဆိုင်ရာတင်မာမှုတွေရောပေါင်းလုံနိုင်မှုမျှော်လင့်ထားတဲ့နှစ်နိုင်ငံခေါင်းဆောင်တွေရဲ့တွေ့ဆုံမဲ့အစီအစဉ်ကိုသမ္မတထရန့်ဆူရကလက်ခံထားတဲ့အကြောင်းလဲ Wall Street Channel ကဖော်ပြပါရယ် G20 အစည်းအဝေးအတွင်းတွေ့ဆုံမဲ့အစီအစဉ်နဲ့ပတ်သက်လို့ဒီနေ့တရုတ်နိုင်ငံကြားရေးဝန်ကြီးဌာနရဲ့သတင်းစာရှင်းလင်းပွဲအတွင်းမင်းမြန်ရမှာတော့နှစ်နိုင်ငံကြားအစီအစဉ်ဆွေးနွေးမှုတွေဆက်သွယ်မှုတွေရှိနေတဲ့အကြောင်းပြောခွင့်ရပုဂ္ဂိုလ်လူခန်းကဖြေကြားသွားပါရယ်ဒါပေမဲ့လည်းဆွေးနွေးမှုနဲ့ပတ်သက်လို့အသေးစိတ်ကိုတော့ပြောဆိုမသွားပါဘူး။သမ္မတထရန့်ကတော့ပြီးခဲ့တဲ့လထဲမှာပဲဒေါ်လာဘီလီယံ200ဘုံနီးပါးတန်ဖိုးရှိတဲ့တရုတ်နိုင်ငံကသွင်းကုန်တွေပေါ်အခွင့်အရေးတိုးမြင့်ကောက်ခံမှုကြေညာခဲ့ပြီးတရုတ်နိုင်ငံကဒီပေါ်မှာလက်တုံပြန်ဆောင်ရွက်ခဲ့မယ်ဆိုရင်တော့နောက်ထပ်အမေရိကန်ကအခွင့်အရေးကိုထပ်မံတိုးမြင့်ချထားမှာဖြစ်တဲ့အကြောင်းလည်းသတိပေးပြောဆိုထားပါရယ်။
ယူကနာနိုင်ငံအရှေ့ပိုင်းမှာမြေပြုံမှုကြောင့်လူပေါင်း30ထက်မနည်းသေဆုံးသွားတယ်လို့ယူကနာတာဝန်ရှိသူတွေကပြောပါရယ်။တောင်ပေါ်ကနေပြိုကျလာတဲ့မြေလူကြီးတွေကတောင်ဆောင်ကနေမြစ်ထဲအထိပြိုဆင်းခဲ့တာဖြစ်ပြီးအဲ့ဒီရိုက်ခတ်မှုကြောင့်ကဘာတွေပြိုကျခဲ့တာမှာမြေရည်တွေနဲ့လူတွေမျောပါတော့ခဲ့ရတယ်လို့တဘာဝဘေးအန္တရာယ်ဆိုင်ရာကြိုတင်ပြင်ဆင်ရေးနဲ့စီမံခန့်ခွဲရေးဌာနကော်မရှင်နာမင်းကြီးမာတင်အိုဝါကရိုက်ဒါစ်သတင်းဌာနကိုပြောပါရယ်။မြို့တော်ကမ်ဘလာနဲ့ကီလိုမီတာ150အကွာလောက်မှာရှိတဲ့ Mountain Elgon တောင်ချေမှာမြေပြုံမှုဖြစ်ပွားခဲ့တာပါ။အပြည့်အစည်းပုံတွေအောက်အသက်ရှင်ကျန်သူတွေကိုဆက်ပြီးရှာဖွေကယ်ဆယ်နေတာကြောင့်တည်ဆုံးသူအရေးအတွက်တိုးလာနိုင်တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။ဂျပန်ဘူညီချုပ်ရှင်ဇိုအာဘေတရုတ်နိုင်ငံကိုဒီလအတောင်ပိုင်းမှာလာရောက်လဲပတ်ဖို့ရှိတယ်လို့တရုတ်နိုင်ငံကဒီကနေ့တောက်ကြနေမှာကြေညာပါတယ်။ဒီခီးစဉ်ဟာ2017ခုနှစ်ကစလို့ဂျပန်ဘူညီချုပ်ရဲ့ပထမဆုံးခီးစဉ်ဖြစ်ပြီးပြိုင်ပတ်နှစ်နိုင်ငံကြားနောက်ဆုံးတွေ့ရတဲ့နှွေထွေးတဲ့လက္ခဏာလည်းဖြစ်ပါတယ်။တရုတ်ဂျပန်နှစ်နိုင်ငံကြားငြိမ်းချမ်းရေးနဲ့မိဖက်သဘောတူညီမှုအတွက်လက်မှတ်ရေးထိုးခဲ့တဲ့ Sino Japan Mahamesa ချုပ်အနှစ်40မြောက်နှစ်ပတ်လည်အခမ်းအနားကျင်းပဖို့အောက်တိုဘာလ25ရက်နေ့ကနေ29ရက်နေ့ထိဂျပန်ဝန်ကြီးချုပ်လာအောင်ဖြစ်တယ်လို့တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရသူလူခန်းကပြောပါရယ်။ဒီလက်ပတ်ခီးစဉ်ကနေနှစ်နိုင်ငံအပြန်အလှန်ဆက်သွယ်မှုတွေတိုးမြင့်လာစေမယ့်အပြင်အပြန်အလှန်ပူးပေါင်းဆောင်ရွက်မှုတွေလည်းလမ်းကြောင်းမှန်မှုကိုပြောင်းသွားစေမယ်လို့ပြောခွင့်ရသူလူခန်းကဆိုပါရယ်။ Sino Japan စာချုပ်ကို1988ခုနှစ်အောက်တိုဘာလ23ရက်နေ့မှာရေးထိုးခဲ့တာဖြစ်ပါတယ
်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြခဲ့ကြတာပါခင်ဗျာ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA ရဲ့ internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာတိုက်ရိုက်နားဆင်နေပါတယ်အခုတော့သတင်းပေးပို့ချက်နဲ့ဒီဆက်သွယ်မေးမြန်းချက်တွေကိုကြားမှာဖြစ်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ခွာခိုလုံနေကြတဲ့ဒုက္ခသည်9သိန်းနီးပါးနဲ့ပထမအဆုံးအထုပ်ဖြစ် 6,000 ကိုမြန်မာနိုင်ငံပြန်ပို့ဖို့စီစဉ်နေပြီလို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကမနေ့ကပြောဆိုခဲ့ပြီးနောက်မြန်မာဘက်ကပြန်လည်လက်ခံဖို့အစဉ်သင့်ပြင်ဆင်ထားပြီဖြစ်တဲ့အကြောင်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာခြားရာကြီးဝန်ကြီးဌာနဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA ကိုပြောဆိုလိုက်ပါတယ် VOA သတင်းနောက်မတ်မီခါကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါပါ
ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့ဒုက္ခသည်တွေကပထမဆုံးအထုပ်အနေနဲ့လူဦးရေ 6,000 ကိုပြန်ပို့ဖို့စီစဉ်နေတဲ့အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးအဒူဟက်ဆန်မာမုတ်အလီကအောက်တိုဘာ9ရက်နေ့ကဓက္ကာမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်။ဒုက္ခသည်တွေရဲ့နာမည်တွေနဲ့နေထိုင်တဲ့ရွာတွေကိုက်ညီမှုရှိမရှိမြမအစိုးရဘက်ကမေးထားတယ်လို့လည်းသူကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်သွားတဲ့ဒုက္ခသည်တွေနေရပြန်လာရေးမှာနှောင့်နှေးကြံ့ကြောင်မြန်မာနိုင်ငံဘက်ကစနစ်တကျလှုံ့ဆော်နေတယ်လို့ဆွဆဲချက်တွေထွက်ပေါ်ခဲ့ပြီးဒ ိတ်မကြခင်အခုလိုဒုက္ခတွေ6000ပြန်ပို့မယ်ဆိုတဲ့ဘင်္ဂလားဒေ့ရှ်ဘက်ကပြောဆိုတန်တီထွက်ပေါ်လာတာဖြစ်ပါတယ်။တခိုင်ပြည်နယ်တွင်ဒုက္ခတွေပြန်လည်နေရာချထားရေးဆိုင်ရာကော်မတီ UEHRD ရဲ့ဒုဥက္ကဋ္ဌလည်းဖြစ်လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနပြည်တော်စုဝန်ကြီးလည်းဖြစ်တဲ့ဒေါက်တာဝင်းမြတ်အေးကတော့အခုထိတော့ဒီကိစ္စနဲ့ပတ်သက်လို့တိတိကျကျအတည်ပြုချက်မရသေးဘူးလို့ဆိုပါတယ်။မြန်မာနိုင်ငံလူမှုကြီးကြပ်ရေးနဲ့နိုင်ငံသားရေးဝန်ကြီးဌာနကအတည်ပြုခဲ့မယ်ဆိုရင်ပြန်လည်လက်ခံဖို့စီစဉ်ထားတဲ့အခြေအနေကိုသူကအခုလိုရှင်းပြသွားပါတယ်
။ဒီကလေးရောက်ရင်ကျွန်တော်တို့ကလုပ်ရမယ့်တာဝန်တွေကျွန်တော်တို့ကလုပ်ဖို့ကတော့အကုန်အစင်းနဲ့ပေါ့နော်။ဒီ repatriation မှာ physical arrangement ဆိုတာရှိတယ်။အဲ့ဒီ arrangement အတိုင်းကျွန်တော်ကအကုန်လုံးမှာတောင်းရင်လူတိုင်းစာတမ်းတော့အကူအညီပေးမယ်ဆိုဟာပြထုတ်ပေးမယ်လို့ဘာလို့ညာလို့ပေါ့နော်။နောက်ပြီးလို့ရှိရင်စားတာတောက်တာတွေကျွန်တော်တို့ကဆောင်ရွက်ပေးမယ်လို့နောက်ပြီးရင်ဈာစကားကိုပို့ဆောင်မယ်လို့နောက်ပြီးရင် cash for work ဆိုပြီးတော့သူတို့ပြန်ဆောင်မယ့်နေရာတွေကိုပို့ပြီးတော့သူတို့ကသူအဲ့မှာရွက်ဖြစ်တဲ့တွေကျွန်တော်တို့ကဆောက်ပေးမယ်သူတို့အဲ့မှာနေပြီးတော့သူတို့အိမ်ကိုဆောက်ကျွန်တော်တို့က PC ထုတ်ပေးအဲ့ဒါကြီးကျွန်တော်ကဆက်လုပ်တော့မှာအဲ့ဒါကြီးတော့ကျွန်တော်တို့ကအစင်နဲ့
မြန်မာအစိုးရဘက်ကလက်ခံမဲ့အစီအစဉ်အသေးစိတ်ကိုလူဝင်မှုကြီးကြပ်ရေးနဲ့နိုင်ငံသားရေးဝန်ကြီးဌာနဘက်ကိုဆက်သွယ်မေးမြန်းခဲ့ပေမဲ့မရခဲ့ပါဘူး။ဒါကြောင့်အသေးစိတ်အစီအစဉ်ကိုတော့ခုချိန်ထိမသိရသေးပါဘူး။မြန်မာဘင်္ဂလားဒေ့ရှ်နှစ်နိုင်ငံပူးတွဲအလို့အဖွဲ့ဆွေးနွေးပွဲကိုလည်းအောက်တိုဘာ28ရက်နေ့မှာကျင်းပမယ်အကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအဗ်ဒူဟာဆန်မမ်မုတ်အလီကပြောဆိုထားပါတယ်။ရခိုင်ပြည်နယ်မှာအိန္ဒိယအစိုးရဆောက်လုပ်ပေးထားတဲ့နေရရင်ပြောင်းကြမယ်ရိုဟင်ဂျာတွေနေထိုင်မဲ့အိမ်တွေကိုဩဂုတ်လတုန်းကရဟဲ့ရင်နဲ့တွားရောက်စစ်ဆေးခဲ့တယ်လို့လည်းသူကပြောပါတယ်။ဒါ့အပြင်အခုဆိုဒီအိမ်တွေဟာနေထိုင်ဖို့အဆင်သင့်ဖြစ်နေပြီလို့လည်းသူကပြောပါတယ်။မြန်မာအစိုးရဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးအနှုံကိုခုချိန်ထိလက်မခံသေးပါဘူး။အိန္ဒိယအစိုးရကရခိုင်ပြည်နယ်ဖွံ့ဖြိုးရေးအစီအစဉ်အတွက်၅နှစ်အတွင်းအမေရိကန်ဒေါ်လာ25သန်းကူညီပေးဖို့ရထားတယ်လို့ဒီအစီအစဉ်အရထာနေပြန်မဲ့ရိုဟင်ဂျာတွေအတွက်နေအလုံးပေါင်း250ဆောက်လုပ်ပြီးစီးနေပြီဖြစ်ပါတယ်။အိန္ဒိယကနေအိမ်တွေစတင်ဆောက်လုပ်လာချိန်မှာတရုတ်အစိုးရကလည်းရိုဟင်ဂျာတွေအတွက်နေအိမ်အလုံးပေါင်း1000ဆောက်လုပ်ပေးဖို့တရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးကကန့်လန့်ထားပါတယ်။ဒုက္ခသည်နေရပြန်ရေးဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံနားလည်မှုစာကြုံလာရေးထိုးအပြီးဒါဟာပထမဆုံးပြန်ပို့မဲ့အတုပ်လေးဖြစ်ပါတယ်။စတင်ဝင်ရောက်သူတွေကိုတောင်ပြိုလက်ဝဲနဲ့ငခုရစခန်းတွေမှာစီစစ်လက်ခံသွားမှာဖြစ်တယ်လို့အစိုးရဘက်ကပြောဆိုထားပါတယ်ရှင်
။ပြည်ဝသတင်းတော်မမေခရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတော့ဂျားပြတ်ရွေးကောက်ပွဲနဲ့ဆိုင်တဲ့အကြောင်းကိုလည်းတင်ပြခြင်းပါတယ်။ဂျားပြတ်ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုတွေမှာလွတ်လပ်မှုရှိတယ်လို့ပါဝင်ရှင်းပြကြမဲ့နိုင်ငံရေးပါတီတချို့ကပြောဆိုလိုက်ပါတယ်။ဒါပေမဲ့မဲဆန္ဒရှင်တွေရဲ့စိတ်ဝင်စားမှုနဲ့မဲဆန္ဒရှင်စီးရင်နဲ့ပတ်သက်လို့တော့အားမလို့အားမရဖြစ်တာတချို့ရှိနေကြပါတယ်။မတ်တင်ကြီးထိုက်ကစူးစီးတင်ပြထားတာပါ
။လွတ်တော်ဂျားပြတ်ရွေးကောက်ပွဲတွေကိုလာမယ့်နိုဝင်ဘာလ3ရက်နေ့မှာကျင်းပမှာဖြစ်ပါတယ်။ပြည်သူလွတ်တော်4နေရာ၊အမျိုးသားလွတ်တော်2နေရာ၊တိုင်းဒေသကြီးပြည်နယ်လွတ်တော်အတွက်8နေရာ၊စုစုပေါင်း13နေရာလစ်လတ်နေပါတယ်။လွတ်တော်လစ်လတ်နေရာ13နေရာအတွက်ကိုယ်စားလှယ်လောင်း69ယောက်ရှင်ပြိုင်နေကြပါတယ်။လွတ်တော်ဂျားပြတ်ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးမှုတွေလည်းအပြိုင်အဆိုင်ရှိနေပြီးလွတ်လပ်မှုလည်းရှိတယ်လို့နိုင်ငံရေးပါတီတချို့ကပြောပါတယ်။ရန်ကုန်တိုင်းနဲ့ရခိုင်ပြည်နယ်တို့မှာမဲဆွယ်စည်းရုံးနေတဲ့ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ရဲ့အတွင်းရင်မှုဥမျိုးကျော်ကအခုလိုပြောပါတယ
်။အနောက်ခြေအသားကြီးရလို့တော့ပြောရတော့အမှရှိပါဘူး။လူထုရဲ့စိတ်ဝင်စားမှုကတော့အားမရတဲ့ခင်ဗျာ။ကျွန်တော်နိုင်ငံရဲ့ဒီမိုကရေစီအခြေအနေလေးဆက်ဆက်ပါလိမ့်မယ်။ဒါပြလဲဆိုလူတို့လူထုကတောင်းနေလည်းမပြေပြေကြဘူး။တော့များများဟာအလုတ်ကန်အခွင့်အလမ်းတွေနေပါရဲ့။အဲဒါအလုတ်ကန်မရှိတော့နိုင်ငံရေးကိုသူတို့အနေနဲ့စိတ်ဝင်စားမှုလက္ခဏာတော့အားနေတယ်လို့ပြောရမှာပေါ့နော်
။ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီ SNLD ရဲ့ပြောခွင့်ရဆိုင်းလိတ်ကတော့ရွေးကောက်ပွဲစည်းရုံးမှုတွေမှာထူးထူးခြားခြားအခက်အခဲမရှိပဲလူမှုစိတ်ဝင်စားမှုမှာတော့မြို့ပေါ်မှာထက်နေတွေကမဲဆန္ဒရှင်တွေကြားပို့ပြီးစိတ်အားထက်သန်ကြတယ်လို့ပြောပါတယ
်။မြို့တွေနဲ့မြို့ပေါ်မြို့တွေကရှမ်းနေတော့အများကြီးစိတ်ဆုံးစိတ်ကြိုက်ကြတယ်။ဒါကကျွန်တော်တို့ဒီလိုပြတ်တော့ပြေတော့ဝင်တယ်လေစားမိနေမှာဆိုလို့ရှိရင်လည်းပဲ။မြို့ရောလူကျွန်တော်များများစိတ်ဆုံးစိတ်ကြိုက်ကြပါတယ်။မြို့ပေါ်လူတန်းစားလောက်ကတော့
ဒါပေမဲ့မဲဆန္ဒရှင်စည်းရင်းနေနဲ့ပတ်သက်လို့တော့နိုင်ငံရေးပါတီတွေကြားအမလို့အမရဖြစ်နေကြပါတယ်။ ရခိုင်ပြည်နယ်တွင်းကမဲဆန္ဒရှင်တွေမှာမှတ်ပုံနေမရှိကြဘူးလို့ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့အတွင်းရေးမှူးဦးမျိုးကျော်ကပြောပါတယ်
။တိုင်းရင်းသားတွေဒီလိုလားမှာလို့ဒီလိုလားမှာကြီးပြီးတော့ရောက်ပြီးတော့အဲရှိနေတဲ့လူဒီလူတွေကမဲသေးမှာတော့ပါတယ်ဗျ။နော်။ဒါပေမဲ့သူတို့မှာနိုင်ငံသားကတို့မျိုးသားနိုင်ငံသားကတို့သိကပါညာတာသူတို့ဒီမှာမရှိကြဘူးဗျ။နော်ဒါလေးတစ်ခုကတော့အားမြစ်ချက်နဲ့ကျွန်တော်တို့ကကြည့်ပ
ါမယ်။မန္တလေးတိုင်းအတွင်းမှာတော့မဲဆန္ဒရှင်စီးရင်တွေကိုလက်လှမ်းမိတဲ့လောက်ပြင်ဆင်နိုင်ခဲ့တယ်လို့ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်ပါတီပြောခွင့်ရဆိုင်းလိတ်ကပြောပါတယ်
။ဒီမှာရှမ်းတိုင်းသားကြီးရောကြီးတော်မဲဆန္ဒနယ်မှာဆိုလို့ရှိရင်ရှားလူမျိုးတွေလည်းမဲတဲ့ဝင်ရှိတယ်ဒီလိုလို့အပြင်ဆဲမဟုတ်ကနေဒီမှာအမြင်ရှမ်းအသားလူပုံစံလေးနိုင်ပေါ်ပေါက်တယ်ပေါ့နော်အဲတော့ဒီလိုညို့လေကပြီးတော့တရားထဲမှာတင်ဘူးမဲခန္ဓာရှင်စီးရင်ကအရင်ပေါက်ပြီးတော့900နဲ့တုံးတော့ဒီကစီတဲ့ခါကျတော့အလောက်တရားတိတိကအဖေသမားအမေရှင်းနေချက်နေတယ်ဘုံကြံတင်နေတာကြောင့်အလောက်တရားတိတိကဆံပြန့်သွားတာပေါ့နော
်လစ်လက်မဲဆန္ဒနယ်73နေရာကတော့ပြည်သူ့လွတ်တော်အတွက်ချင်းပြည်နယ်ကံပက်လက်ရှမ်းပြည်နယ်လဲကြားရန်ကုန်တိုင်းတာမွေမန္တလေးတိုင်းမြင်းချံအမျိုးသားလွှတ်တော်အတွက်ကချင်ပြည်နယ်မြစ်ကြီးနားနဲ့ပြည်နယ်နဲ့တိုင်းဒေသကြီးလွှတ်တော်တွေအတွက်တော့မတူပီတမူးအုတ်တွင်းတပိတ်ချင်းရသည့်အတောင်မင်းဘူးစိတ်ကန်းနဲ့မန္တလေးတိုင်းဒေသကြီးတို့ကရှမ်းတိုင်းရင်သားမဲဆန္ဒနယ်တွေပါဝင်ပါတယ်ရှင
်မတ်တင်ကြီးတိုင်းဖြစ်ပါတယ်ခင်ဗျာအခုတော့ငားတင်ပို့မှုအခက်အခဲဖြစ်နေတဲ့အခြေအနေကိုလည်းပြောပြချင်ပါတယ်မြန်မာနိုင်ငံကနေဆော်ဒီအာရေဗျနိုင်ငံကိုငမြစ်ချင်းနဲ့ရေတွက်ကုန်တင်ပို့တာတွေ9လကျော်ရန်နာထားရတာကြောင့်ရေတွက်ပစ္စည်းတင်ပို့တဲ့လုပ်ငန်းတွေထိခိုက်နေနေပြီးဒီကိစ္စကိုအစိုးရအနေနဲ့ဖြေရှင်းပေးတဲ့ကြောင်းငားလုပ်ငန်းအဖွဲ့ချုပ်တာဝန်ရှိသူတွေကပြောဆိုပါတယ်တနည်းကိုနိုင်ငံသားဝင်ငွေဒေါ်လာတန်40လောက်ရနေတဲ့ဒီပို့ကုန်လုပ်ငန်းဖြစ်တာကြောင့်မြန်မာအစိုးရရဲ့ကုန်သွယ်ရေးအဖွဲ့တစ်ဖွဲ့ဆော်ဒီနိုင်ငံကိုတရားဝင်ဆေလွတ်ညှိနှိုင်းပေးဖို့ကိုလည်းတိုက်တွန်းနေကြပါတယ်။အပြည့်စုံကိုတော့ VOA သတင်းတော့ကိုဇော်ထက်ကတင်ပြမှာပါ
။ဗီယက်နမ်ကယူတော့ကုန်တင်မှုနေရာစက်ရုံ24ရုံကိုဆော်ဒီအာရေဗျနိုင်ငံကဒီနှစ်စံပိုင်းမှာစစ်ဆေးခဲ့ပြီးကျန်းမာရေးနဲ့ပတ်သက်တဲ့စာရင်းစာညွှန်းတွေမပြည့်မီလို့၅ဝယ်ယူရာကိုရစိုင်းရင်မြန်မာအိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်ရေတောက်ကုန်တင်မို့တာကိုပါတဆက်တည်းပိတ်လိုက်တာဖြစ်ပါတယ်။မြန်မာငမြချင်းကိုဆော်ရီနိုင်ငံကိုအများဆုံးတင်မို့နေရဖြစ်ပြီးအခုနှစ်မေလ1ရက်ကစပြီးရစိုင်းနာအကြောင်းပြည်တွင်းဈေးကွက်ကိုပဲအဓိကမိခိုနေရပါတယ်။ဒါကိုအစိုးရအနေနဲ့ကုန်သွယ်ရေးသဘောတူညီမှုပြန်ရရှိအောင်ဆောင်ရွက်ပေးသင့်တယ်လို့မြန်မာနိုင်ငံငားလုံငန်းအဖွဲ့ချုပ်ဒုတိယဥက္ကဋ္ဌဒေါက်တာတိုးနှန်းနာတင်ကပြောပါတယ်
။ဒီဗီယက်နမ်တို့တခြားတုံးနိုင်ငံကသူတို့ကတခါတဲ့ trade mission တွေတွားပြီးတဲ့အခါကြလို့ရှိရင်သူတို့ဒီမှာလာပြီးတော့ဖြစ်စေခါမှုအကုန်လုံးလုပ်တဲ့အခါကြတော့အခုအဲ့တုံးနိုင်ငံကအရှင်ပြည်ရော့မဲ့သဘောမျိုးရှိနေတယ်အဲ့တော့တခြားနိုင်ငံတွေကအဲ့လိုလုပ်ပေးတဲ့အခါကြတော့အခုနကသူကဘဲငါနေလွတ်ဖို့အနေထားမျိုးရောက်သွားပြီပေါ့နော်ဒါပေမဲ့ကျမတို့ကတော့ဘာမှမလုပ်ဘဲနဲ့စာပဲပို့နေတဲ့အတွက်ကြောင့်ဒီနေ့ချိန်လည်းကျမတို့နိုင်ငံကလာမဖြစ်တယ်ဘူးဒါဘာလဲဆိုကျမတို့ကပုံပြကဖြစ်တဲ့တော့တို့ direct ဆက်သွယ်လို့မရဘူးဆိုပြီးတော့တို့ဆီကစပြန်ပါတယ်ဆိုတော့အဲ့လိုကျမတို့ဘက်ကနေဘရောခုနပြန်ပြီးဟောလို့ပို့ဆိုလို့ရှိရင် trade mission ဒီမဖြစ်မနေတော့ရမယ်တဘောမျိုးဘာလို့လဲတော့ပဲကိစ္စတော့လည်းတော့ရတယ်လေအဲတော့ပုဂ္ဂလိကအနေနဲ့ကလုံးလို့မရတာဆိုရင်ခုနပြောသလို government ဒီဥဆောင်မိတာကိုလုပ်ရမှာပေါ့နော်
မြန်မာနိုင်ငံငါးလုံးမှရှင်များအသိထုတ်ပြန်ချက်အရဆိုရင်နှစ်စဉ်ပြပောက်ကို9တန်ချိန်6000တင်ပို့နေပါတယ်အဲ့ဒီအထက်ကတန်ချိန်2000ကိုဆော်ယီနိုင်ငံကိုတင်ပို့နေပြီးအမေရိကန်ဒေါ်လာတန်40လောက်ဝန်ငွေရနေပါတယ်ဗီယက်နမ်အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်ကုန်သွယ်ရေးအဖွဲ့ကြီးဆက်လုပ်ပြီးဆော်ရီအာရေဗျနိုင်ငံနဲ့ညှိနှိုင်းတာမှာအဆင်ပြေမဲ့အခြေအနေတွေရှိနေကြကြောင်းမြန်မာအစိုးရအနေနဲ့လည်းအလားတူဝင်ရောက်ညှိနှိုင်းပေးသင့်တယ်လို့ဒေါက်တာတိုးနန္ဒာတင်ကပြောပါတယ်မြန်မာနိုင်ငံကရေတောက်ကုန်တွေကိုရုရှားကိုတင်ပို့နိုင်ဖို့အစိုးရချင်းဆွေးနွေးနေရလဲရှိပါတယ်။အမေရိကန်နဲ့ဥရောပနိုင်ငံတွေကမြန်မာရေတောက်ကုန်ကိုပြန်ပြီးခွင့်ပြုထားလို့သူတို့ FTA ဥပဒေနဲ့ကန့်ညီမှာဆိုရင်တင်ပို့နိုင်တယ်လို့ဆိုပါတယ်။မြန်မာငားလုံငန်းဖွံ့ဖြိုးဖို့ဥရောပသမဂ္ဂ EU နဲ့ဂျာမနီစီးပွားရေးပူးပေါင်းဆောင်ရွက်ရေးနဲ့ဖွံ့ဖြိုးရေးကော်ပိုရေးရှင် GI ဆက်တို့ပူးပေါင်းပြီးငားနဲ့စီမံကိန်းအတွက်ယူရို22.5သန်းကူညီဖို့ကိုလည်းလွှတ်ဆောင်နေတဲ့အကြောင်းမြန်မာနိုင်ငံငားလုံငန်းအဖွဲ့ချုပ်စိုင်းင်းနေရသိရပါတယ်ခင်ဗျာ။
တော်ရရှိများရှင်ကမ္ဘာတဝန်းစီးရဲချမ်းသာကွာဟမှုလျှော့ချရေးကတိပေးထားတဲ့အတိုင်းကျူပန်းရမှာကမ္ဘာပေါ်ကနိုင်ငံပေါင်း159နိုင်ငံနဲ့ မြန်မာနိုင်ငံဟာအဆင့်138မှာရှိနေတဲ့အကြောင်းနိုင်ငံကပရဟိတအဖွဲ့ဖြစ်တဲ့ Oxfam ရဲ့စာတမ်းသစ်ကဖော်ပြထားပါတယ်။စည်ရချမ်းသာကွာဟမှုမှာအဓိကကျတဲ့ကျန်းမာရေး၊ပညာရေး၊လူမှုရေးအတွက်သုံးစွဲမှုအခွန်စနစ်နဲ့အလုပ်သမားခွင့်ရေးတွေမှာအစိုးရရဲ့ကင်တွယ်ဆောင်ရွက်ပုံတွေကိုတိုင်းတာစစ်ဆေးထားတဲ့ညွှန်ကိမ်းမှာမြန်မာနိုင်ငံနောက်တန်းရောက်နေရတာဘာကြောင့်များပါလဲ။မြန်မာနိုင်ငံမှာစည်ရချမ်းသာကွာဟမှုဘလောက်တောင်ကြီးမားနေပါသလဲဆိုတာကို VOAS နေနေညာတိုက်ရိုက်လေးလိုက်စစ်ဆေးမှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ FIO ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် FIO ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ FIO ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရိုက်လိုက်စီစဉ်ကကြိုဆိုပါရရှင
်မနေ့ပြန်စနေညဗီယိုရဲ့တိုင်းရိုက်လေးလိုင်းအစီအစဉ်မှာတောရရှင်ဒီပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာပါဝင်ဆွေးနွေးလို့သူတွေအနေနဲ့စနေနေ့ည9နာရီမတိုင်ခင်ကျွန်တော်တို့ရုံးချုပ်ကိုတယ်လီဖုန်းဆက်ပြီးတော့မိမိတို့ရဲ့ဖုန်းနံပါတ်တွေကိုပေးနိုင်ပါတယ်ခင်ဗျာအခုတော့အမေရိကန်နိုင်ငံမှာဒီရာသီဥတုဆိုးရွားတဲ့အခြေအနေတက်ကိုလည်းတင်ပြကြပါတယ်ဟာရီကိန်းမုန်တိုင်းမိုက်ကယ်တိုက်ခတ်သွားပြီးနောက်ဖလော်ရီဒါမှာနေထိုင်ကြသူတွေဟာသူတို့နေအိမ်ကအပျက်စီးတွေကိုစတင်ရှင်းလင်းနေကြပါပြီဗိုလ်တူးနေမှာအမေရိကန်ပြည်ထောင်စုကုန်းတွင်းပိုင်းကိုဝင်ရောက်တိုက်ခတ်ခဲ့တဲ့ဟာရီကိန်းမုန်တိုင်းမိုက်ကယ်ကိုပြင်းအားအဆင့်4အဖြစ်သတ်မှတ်ခဲ့ပြီးတနအီဟို155မိုင်နှုန်းနဲ့လေပြင်းတိုက်ခတ်ခဲ့တယ်လို့မိုးအကြီးအကျယ်ရာသွန်းခဲ့တာပါအဲဘာမှာတောင်မြောက်ကယ်ရိုလိုင်းနာပြည်နယ်တွေမှာလည်းမုန်တိုင်းဒဏ်ခံရပါတယ်ဒီမုန်တိုင်းကြောင့်ဂျော်ဂျီယာပြည်နယ်မှာအသက်17နှစ်အရွယ်မိန်းကလေးငယ်အပါအဝင်လူပေါင်း6ဦးသေဆုံးခဲ့ရတယ်လို့ဂျာတာပရီနီမှာအိမ်နေတဲ့လုပ်ငန်းပေါင်း9သိန်းလောက်ရက်စင်ပြီးပြတ်တောက်သွားပါတယ်ဒီအခြေအနေကိုတော့ VOA သတင်းတော်ဇလေဒဇာဟုတ်ပေးပို့တဲ့သတင်းလွှာကိုကိုအောင်ပြောပြပါမယ
်ဟာရီကိန်းမုန်တိုင်းမိုက်ကယ်အပြော့သွားပြီးတဲ့နောက်မှာတော့ဘေးလွယခိုးအောင်နေကြတဲ့ဖလော်ရီဒါပြည်နယ်ပနားမစီးတီးမြို့ကန်တွေဟာမုန်တိုင်းတိုက်ခတ်မှုကြောင့်အပျက်စီးတွေကျန်ခဲ့တာကိုတွေ့ခဲ့ကြပါတယ်ပနားမစီးတီးမြို့ကန်ဆူဇန်ဗီယာဖိုရာကတော့အတော်တုံ့လွတ်ခဲ့တယ်လို့ဆိုပါတယ်
It looks like a bomb went off over here.
ဒီနေရာမှာဘုံပေါက်ခဲ့တယ်လို့ပါပဲ။တကယ်ကိုမစင်စားတတ်တော့ပါဘူး။အားလုံးရဲ့အိမ်တွေလည်းပျက်စီးကုန်ပြီးဘဲမှသွားစရာလည်းမရှိပါဘူး
။ Mexico Beach မြို့မှာဆိုရင်လည်းအလားတူပျက်စီးတွေကိုတွေ့ရပါတယ်။ Alabama, Georgia, တောင်နဲ့မြောက် Carolina ပြည်နယ်တွေကိုမုန်တိုင်းမရောက်ခင်မှာဒီမြို့ကလေးဟာမုန်တိုင်းဒဏ်ကိုအရင်ဆုံးခံခဲ့ရတာပါ။ American သမ္မတ Donald Trump ကတော့ Florida ပြည်နယ်ဟာသဘာဝဘေးအန္တရာယ်အဓိကကျရောက်တဲ့နေရာဖြစ်ကြေညာခဲ့တာပါ။
Our prayers are with those who lost their lives.
တဆုံရှုံခဲ့သူတွေနဲ့သူတို့ရဲ့မိသားစုဝင်တွေအတွက်ဆုတောင်းပေးပါရယ်။နေရာဒေသတစ်ခုလုံးမှာအိုးအိမ်ဆုံရှုံပြီးဘေးဒုက္ခရင်ဆိုင်ခဲ့ရသူထောင်နဲ့ချီနဲ့ဘေးလွယရွှေ့ပြောင်းနေထိုင်ရတဲ့မိသားစုတွေလုပ်ငန်းရှင်တွေအတွက်လည်းစိတ်မကောင်းဖြစ်ရပါရယ်
။အခုခါမှာတော့ပြည်တွင်းကာကွယ်ရေးအရန်တက်တဲ့တခြားပြည်နယ်တွေကအရေးပေါ်ကယ်ဆယ်ရေးအဖွဲ့တွေပူးပေါင်းလှည့်လည်ပြီးအကူအညီတွေပေးနေပါရယ်။ဖလော်ရီဒါတောင်ပိုင်းတစ်လျှောက်ကမုန်တိုင်းဒဏ်သင့်သူတွေကိုလည်းရှာဖွေကယ်ဆယ်ရေးအဖွဲ့တွေကကူညီနေပါရယ်။အဓိကစိုက်ပျိုးမြေနေရာတွေလည်းပျက်စီးခဲ့တာကြောင့်ဒုသမရမိုက်ဖန်စာစိုက်ပျိုးရေးဌာနကတာဝန်ရှိသူတွေနဲ့ဆွေးနွေးပြီးတော့အတက်နိုင်ဆုံးကူညီပေးသွားမယ်လို့ပြောပါရယ
်။ Our message to all of those impacted
မုန်တိုင်းဒဏ်သင့်ခဲ့ကြသူတွေကို American လူမှုကော်စာပြောချင်တာကတော့ကျွန်တော်တို့ဟာခင်ဗျားတို့နဲ့အတူရပ်တည်မှာပါ။ဒီလိုအချိန်တွင်းသာမကပဲစိုက်ပျိုးရေးသမားတွေအပါအဝင်လူမှုအတိုင်းအဝိုင်းအားလုံးပုံမှန်အခြေအနေပြန်ရောက်တဲ့အထိဘယ်တော့ငားနဲ့မှမတူအောင်ကူညီပံ့ပိုးပေးသွားမှာပါ
။မုန်တိုင်းတိုက်ခိုက်ရာဒေသကဒေသခံတွေအနေနဲ့ရေကြီးရေလျှံမှုတွေကိုသတိထားပြီးတော့အရေးပေါ်ကယ်ဆယ်ရေးသတိပေးချက်တွေကိုနားဆင်ထားဖို့လဲတာဝန်ရှိသူတွေကတိုက်တွန်းထားပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။အခုဆိုရင်မြန်မာစံတော်ချိန်ည9:00ခွဲရှိပါပြီ။ VOA ရဲ့တောက်ကြနေညဘက်အစီအစဉ်တွေကိုည10:00အထိလိုင်းနူမီတာ25 kHz 11965လိုင်းနူမီတာ32 kHz 9323လိုင်းနူမီတာ51 kHz 5885တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အမျိုးသမီးကန္တာသုတဆုံလင်အမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နီးပညာကဏ္ဍတွေကိုထုတ်လွှင့်သွားမှာပါ။အဲ့ဒီတည်းကအရင်ဦးဆုံးအမျိုးသမီးကဏ္ဍတင်ဆက်ဖို့အချိန်ရောက်လာပါပြီ။လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုကိုစစ်လက်နက်တပွဲအသုံးပြုနေတာကိုတိုက်ဖြတ်တဲ့နေရာမှာတက်တက်ကြွကြွဆောင်ရွက်ခဲ့ကြတဲ့ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံကဒေါက်တာဒန်နစ်မူခူဂွီနဲ့လိမ်အကြမ်းဖက်မှုခံခဲ့ရသူရာဇဝတီအမျိုးသမီးနာဒီယာမူရတ်တို့ကို2018ငြိမ်းချမ်းရေးနိုဘယ်ဆုရှင်တွေအဖြစ်ပူးတွဲချီးမြှင့်ဖို့နိုဘယ်ဆုကော်မတီကပြီးခဲ့တဲ့တောက်ကြံတွေကကြေညာခဲ့ပါတယ်။ကမ္ဘာတဝှမ်းပြည်ပကဖြစ်ပွားရာဒေသတွေမှာအမျိုးသမီးတွေအပေါ်အကြမ်းဖက်မှုပပျောက်ရေးအတွက်နိုးကြားမှုရှိစေဖို့ကြိုးပမ်းမှုတွေကိုလည်းအခုလိုစုချင်းမြင့်မှုကအထူးအထောက်အကူပြုရလဲရောက်ပါတယ်။ဒီနှစ်ငြိမ်းချမ်းရေးနိုဘယ်ဆုရှင်တွေရဲ့တုံ့ပြန်ချက်တွေနဲ့အတူသူတို့ရဲ့ရုန်းကန်လှုပ်ရှားမှုတွေအကြောင်းကိုတော့ဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လလတန်းကစူးစီးတင်ပြထားပါတယ
်'Cause it only serves to make me more determined to achieve my goal.
I congratulate Nadia Murat and Dr. Denis Mukwege on being awarded the 2018 Nobel Peace Prize.
Nadia Murat and Dr. Denis Mukwege တို့2018 Nobel ညင်ညာရေးဆုချီးမြှင့်ခံရတဲ့အတွက်ကျွန်တော်ချီးကျူးဂုဏ်ပြုပါတယ်။ပဋိပက္ခတွေအတွင်းလိမ်မိုင်းဆိုင်ရာအကြံဖက်မှုခံခဲ့ရတဲ့သူတွေကိုအကာအကွယ်ပေးခြင်းအပြင်သူတို့နှစ်ဦးဟာကျွန်တော်တို့မြဝေခံစားတဲ့စံတန်ဖိုးတွေကိုလည်းအကာအကွယ်ပေးခဲ့တာဖြစ်ပါတယ်
။အဲ့ဒါကတော့နော်ဝေးနိုင်ငံအော့စတိုချီဆိုင်နိုဘယ်ဆုကော်မတီက2018နိုဘယ်ညင်ညာရေးဆုရှင်တွေဖြစ်အီရတ်နိုင်ငံကရာဇဒီအမျိုးသမီးနာဒီယာမူရတ်နဲ့ကွန်ဂိုသမ္မတနိုင်ငံကတာဖွားနဲ့မီယာပါရဂူဒေါက်တာဒက်နစ်ဘူဂွေဂေတို့ကိုပူးတွဲချီးမြှင့်တဲ့အကြောင်းအောက်တိုဘာလ5ရက်နေ့ကထုတ်ပြန်ကြေညာလိုက်ပြီးတဲ့နောက်ကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူတရက်စ်ကအခုလိုဆုရှင်အုပ်ကိုချီးကျူးပြောကြားသွားတာပါ။အီရတ်နိုင်ငံမြောက်ပိုင်းနေရာဇဒီမျိုးနွယ်ဝင်ဖြစ်တဲ့နာဒီယာမူရတ်ဟာ2014ကသူအသက်22နှစ်အရွယ်မှာထိုစဉ်ကော်ချိုးဆိုတဲ့ကြီးရွာကို DASH-IS စစ်သွေးကြွတွေဝင်ရောက်စီးနှင်ပြီးဖမ်းဆီးခေါ်ဆောင်ခြင်းခံခဲ့ရတဲ့ရာဇဒီအမျိုးသမီး6000ကျော်နဲ့တူအပါဝင်ဖြစ်ပါတယ်။အတွေ့အမှုချုပ် Guterres က
Nadia Murat gave voice to unspeakable abuse in Iraq.
နဒီယာမရတ်ဟာအီရတ်နိုင်ငံမှာစိတ်ကိုဆူရောက်လာတဲ့လူရက်တွေကျူးလွန်ခြင်းခံခဲ့ကြရသူတွေအရေးကိုဆွေးရှုဆောင်ရွက်ပေးခဲ့သူပါအစွန်ရောက် dash အကြမ်းဖက်သမားတွေဟာယဇီဒီလူမျိုးအထူးသဖြင့်အမျိုးသမီးနဲ့မိန်းကလေးငယ်တွေကိုပြစ်မှတ်ထားခဲ့ရတာဖြစ်ပါတယ်ရာဇဝမှုနဲ့မူရေးဆေးနှိမ်နင်းရေးဆိုင်ရာကုလသမဂ္ဂရဲ့2016ချစ်ကြည်ရေးစံတမန်အဖြစ်သူဟာလူကုန်ကူးခံရသူတွေနဲ့လိမ်ပိုင်းဆိုင်ရာကြုံပြုခံရသူတွေကိုစားဆွေးရှုဆောင်ရွက်ခဲ့သလိုပြမှုကျူးလွန်သူတွေကိုအေးအေးယူအပြစ်ပေးနိုင်ရေးအတွက်ကြိုးပမ်းဆောင်ရွက်ပေးခဲ့သူပါ
။ကွန်ဂိုနိုင်ငံသားမီယာတာဖွားပါရဂူဒေါက်တာဒက်ဒစ်မူဂိုဂီကတော့ဘူကာဗိုမှာပန်စည်းဆိုတဲ့ဆေးရုံကိုမတည်ခဲ့ပြီး1990ခုနှစ်ကစလို့ကွန်ဂိုဒုတိယပြည်တွင်းစစ်အတွင်းအထမပြုကျင့်မှုကိုစစ်လက်နက်သွင်းအသုံးပြုခဲ့တဲ့လက်နက်ကိုင်းတပုံတွေရဲ့လူမဆန်စွာပြုကျင့်မှုကိုခံခဲ့ရတဲ့ကွန်ဂိုအမျိုးသမီးတွေကိုကုစားပေးခဲ့ရမှာတနည်း18နှစ်လောက်ကနေ့စဉ်ခွဲစိတ်ကူတာမှု10ချိန်လုပ်ခဲ့ပြီးအမျိုးသမီးတွေဘဝပြန်လည်ထူထောင်ရေးအတွက်ကြိုးပမ်းပေးခဲ့သူဖြစ်ပါတယ်အန်တိုနီယိုဂူတရက်စ်က
ဒေါက်တာဒန်နစ်မူကွေဂေ has been a fearless champion for the rights of women caught up in armed conflict
where suffered ဒေါက်တာဒန်နစ်မူကွေဂေဟာဒေါက်တာဆွေကံပဒီပခမှာအမှတ်ပြုခြင်းခံရသူခေါင်းဝန်ဖျက်ခံရသူတွေနဲ့အခြားရဆက်ကြံကြုတ်လာတဲ့ချူဖောက်မှုတွေကိုခံစားကြရတဲ့အမျိုးသမီးများအခွင့်အရေးအတွက်စတိရှိရှိဆွေးနွေးဆောင်ရွက်ခဲ့သူပါသူသက်အန္တရာယ်ချင်းကြောက်ချင်းခံရပေမဲ့သူဟာကွန်ဂိုသမ္မတနိုင်ငံမှာပန်စီဆေးရုံကိုဖွင့်လှစ်ပြီးစေဝါကူတာပေးခဲ့သူပါကုလသမဂ္ဂကသူ့ရဲ့ကြိုးပမ်းမှုတွေကိုထောက်ခံအားပေးခဲ့ပါတယ် စစ်တွင်အမျိုးသမီးတွေအပေါ်တုံ့လှောက်ထောက်ချားပွဲပြစ်မှုတွေကျူးလွန်ခဲ့ကြတာတွေနဲ့ပတ်သက်လို့သူကကဘာကနိုးကြမှုရအောင်စွန့်ဆောင်နိုင်ခဲ့သူဖြစ်ပါတယ်။သူဟာကျွမ်းကျင်တဲ့ခွဲစိတ်ဆရာဝန်တူအနေနဲ့ပြင်းထန်တဲ့ဒဏ်ရာဒဏ်ချက်တွေကိုခံစားခဲ့ကြရတဲ့အမျိုးသမီးတွေကိုကူစားပေးခဲ့တဲ့အပြင်စိတ်ဓာတ်ကိုပါပြန်လည်ခိုင်မာအောင်လုပ်ပေးခဲ့သူပါ
။မူရတ်နာဒီယာရောဒေါက်တာဒင်းနစ်မူဂိုဂီရောနှစ်ဦးလုံးတို့ဟာဆာခရော့ဖ်ညီချင်ရေးဆုရှင်တွေလည်းဖြစ်ကြပါတယ်။ဒေါက်တာမူဂိုဂီကနိုဘယ်ညီချင်ရေးဆုချီးမြှင့်ခံရမှုနဲ့ပတ်သက်လို့အခုလိုပြောခဲ့ပါတယ်
။ The Nobel Prize is for us on this expression that the international communityunderstand and there is a recognition of the
suffering of Jesus gulo chi myin jin ha lein mai san ya a chan phat mu khan cha ya de a myo thami dwe khan sa ya mae be thauk ka go nangar ga ga na le thabaw paw de so ra go a ti mat pyu ya yauk par de dilo nobel nyin nyin yesu ha a myo thami dwe go yee su da phit de lo kongo twet le nyin nyin yesu phit par de da chaung kongo ta nangar long si long nyin nyot ja bi nyin nyin yee twet saung ya ja ba so ညီငယ်ဟာလူတူတူတယောက်တည်းနဲ့တိဆောက်လို့မရပါဘူး။ကွန်ဂိုမှာလူတိုင်းပါဝင်ကြိုးပမ်းရမှာဖြစ်ပါတယ်
။ယာစဒီလူခွေလှုပ်ရှားသူနာဒီယာမူရတ်ကတော့နိုဘယ်ညီငယ်ရေးဆုအချီးမြှင့်ခံရမှုတွေသူ့တဲ့တာဝန်ပူကြီးလာတယ်လို့ဆိုပါတယ
်။အာနီ قطعت الطريق كل الصعب الاربع سنوات اللي
في كده لين ها ကျမအတွက်တိတ်ကိုခက်ခဲလာပါတယ်။ကျမခံစားရတဲ့ဒုက္ခတွေအကြောင်းအများသိအောင်ကျမစူးစမ်းခဲ့ပါတယ်။ကျမဆောက်ထုတ်ခဲ့ပြီးတဲ့နောက်ကျမကိုရိခံစားချက်တွေအကြောင်းထုတ်ဖို့ပြောချင်စိတ်တိတ်မရှိတော့ပါဘူး။ကျမအကြောင်းမပြောတော့ဘူးလို့ကျမစဉ်းစားခဲ့တယ်။တခြားမိန်းကလေးတွေလိုကြောင်းတက်ဖို့အတွက်ဦးစားပေးချင်ခဲ့ပါတယ်။ဒါပေမဲ့အခုတော့ကျမအပေါ်မှာတာဝန်ကြီးတရက်ချလာပြီလို့ကျမခံစားရပါတယ်။နိုဘယ်ဆုဆိုတာကကမ္ဘာတဝန်းငြိမ်းချမ်းရေးအတွက်ရုန်းကန်ခဲ့တဲ့ကြိုးပမ်းခဲ့ကြတဲ့သူတွေကိုဆုချီးမြှင့်တာဖြစ်တော့ကျမအတွက်တာဝန်ကြီးဖြစ်လာပါပြီ။ကျမအနေနဲ့မိသားစုရောအနာဂတ်ရောတိတ်ခါရောဆုံးရှုံးခဲ့ရတာဖြစ်ပါတယ်။ကျမဘုရားကိုဆက်ပြီးရင်ဆိုင်ဖို့အတွက်အားအင်တွေကုန်ခန်းခဲ့ပါတယ်။လိန်ပိုင်းဆိုင်ရာအကျန့်ဖက်ခန်းခဲ့ရတဲ့တန်ပေါင်းများစွာရှိတဲ့အမျိုးသမီးတွေအနေနဲ့ကျမတဦးအပါအဝင်ဖြစ်ပါတယ်။ဒီအမျိုးသမီးတွေအတွက်တရားမျှတမှုရရှိဖို့လိုအပ်ပါတယ်။အမျိုးသမီးတွေရဲ့အတန်တွေကိုလူတွေကြားသိလက်ခံစေခြင်းနဲ့သူတို့ခံစားခဲ့ကြရတဲ့ဆိုးဝါးလှတဲ့ဘဝအကြောင်းကိုအမျိုးသမီးတွေအနေနဲ့ထုတ်ဖော်ပြောကြားသင်ကြပါတယ
်။နာဒီယာမူရတ်ဟာမူဆိုးမြို့မှာရောင်းစားခံခဲ့ရပြီး ISIS တူလက်ထက်ကလူမြောက်ခဲ့တဲ့အချိန်ကစလို့ယာဇဒီအမျိုးသမီးတွေလူမြောက်ရေးအတွက်ကြိုးပမ်းခဲ့သူဖြစ်ပါတယ်။သူဟာကုလသမဂ္ဂမူရည်စည်းနဲ့ယာဇဝတ်မှုနှိမ်နင်းရေးဆိုင်ရာချစ်ချည်ရေးတန်တမာနဲ့ဖြစ်ပါတယ်။ယာဇဒီအမျိုးသမီးများအရေးကဘာကတိအောင်နှိုးကြမှုဆောင်ရွက်ရမှာလူခွေးရှင်နေအယ်မာကလူနီနဲ့လေသူကလက်တွဲဆောင်ရွက်ခဲ့သူပါကုလသမဂ္ဂညီလာခံကြီးမှာအယ်မာကလူနီနဲ့အတူနာဒီယာတို့ကနိုးကျမှုရရှိစေဖို့ကြိုးပမ်းရမှာအယ်မာကလူနီကနာဒီယာဖြစ်ရတဲ့ပတ်သက်လို့အခုလိုပြောခဲ့ပါလေ
Two summers ago her life as a 21-year-old student was shattered when ISIS took over her village.She was forced to
get in the nick Mikala ga tu ha a the 22 ni chang tu ywe ma bwa pyet khe ya ba de ISD ga tu ywa go win thing ye de tu a me tu a ko ne maung dwi a tat khan ya bu tu shi twin kho twa da go tu twi khe ya de 16 ni ywe tu tu ma le go le IS ga kho twa khe de Nadia ko dai ga le IS chan phe tama tiao let ga ni naw tiao let go hlwe pyaung khan khe ya de tu go tu ba da ya a tin arama wi pyu khai ne အလှပြင်ခိုင်းနေပြီးတော့အတ္တမပြုကျင်နေတညတော့ ISD wine အတ္တမပြုကျင်လို့သူသတိမေ့သွားခဲ့ရတယ်လို့အယ်မာကလူနီကပြောပြခဲ့တာပါဒါပေမဲ့နာဒီယာဟာသူ့ဘဝကိုရဲရဲကြီးရင်ဆိုင်ခဲ့သူဖြစ်တယ်လို့လည်းအယ်မာကလူနီကပြောပါတယ
် She has defied all the labels that life has given her
နာဒီယာဟာသူ့ဘဝမှာကြုံတွေ့ရတဲ့အခက်အခဲတွေကိုကျော်လွှားနိုင်ခဲ့သူပါပြိပမဲ့ဖြစ်တဲ့အတ္တမပြုကျင်ခံရတယ်၊လိန်ကျွန်ပြုခံရတယ်၊ဒုက္ခတွေဖြစ်ခဲ့တယ်။သူကိုယ်တိုင်လည်းဘဝတတပီကိုထူထောင်နိုင်ခဲ့တယ်။ဘဝကိုတတိရှိရှိရင်ဆိုင်ရခဲ့တယ်။ရာဇဒီခေါင်းဆောင်ဖြစ်တဲ့အမျိုးသမီးအကျိုးတော်ဆောင်ဖြစ်တဲ့နိုဘယ်ညင်ချမ်းရေးဆုရှင်ဖြစ်တဲ့အမည်တင်သွင်းခံရတယ်။ကုလသမဂ္ဂမူရည်ဆေးနဲ့ရာဇဝတ်မှုတိုက်ဖျက်ရေးဆိုင်ရာချစ်ချစ်ရေးတန်တမာလည်းဖြစ်ခဲ့တယ်။နာဒီယာအတွက်ကျမဂုဏ်ယူပါတယ်။ ကျမတို့ဒီနေ့နဲ့နာဒီယာကြုံတွေ့ခဲ့ရတဲ့အဖြစ်ဆိုးတွေကိုအကအကွယ်မပေးနိုင်ခဲ့တဲ့အတွက်တောင်းပန်ပါတယ်။နာဒီယာရဲ့ဘဝကိုဖျက်ဆီးဖို့ကြိုးစားခဲ့ကြသူတွေကိုအသိပေးလိုပါတယ်။နာဒီယာမူရတ်ထာဘဝကိုအရှုံးမပေးဘူး။တတိရှိရှိအမြဲပဲထုတ်ဖော်ပြောကြားသွားမယ်သူဆိုတာပါပဲလို့အယ်မာကလူနီကပြောသွားခဲ့တာပါ။2018နိုဘယ်ဂျညာရေးပူးတွဲဆုရှင်ဖြစ်လက်ခံရရှိမဲ့ဒေါ်လာ5သိန်းကိုလေအကျန့်ဖက်ခံရတဲ့ယဇဒီစီးရီးယားနဲ့အီရတ်အမျိုးသမီးများအရေးအတွက်လှူဒန်းဖို့ရည်ရွယ်ကြောင်းလည်းဆုရှင်နာဒီယာမူရက်ကပြောကြားခဲ့ပါတယ်လို့ကျင်းပြရင်ဒီသတင်းပါရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင် You can bend but never break me Cause it only serves to make me More determined to achieve my
ဒေါ်လာနာတန်ရဲ့အမျိုးသမီးကဏ္ဍကိုနားဆင်ရပြီးခုတခါတော့ကိုအောင်တင်ဆက်မဲ့တုဒ္ဒဆိုလင်အမေရိကန်တခွင်အစီအစဉ်မဲ့ဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှရွှေပြောင်းအခြေချနေထိုင်ခွင့်ရနိုင်မဲ့ DV ကန်ဆန်းမဲ့လျှောက်လွှာပြီးစတင်လက်ခံနေပါပြီ။ DV လျှောက်လွှာဖြည့်ဆွတ်ပုံဖြည့်ဆွတ်နည်းလျှောက်လွှာဖြည့်စင်မှာအချက်လက်ပြည့်စုံအောင်ဖြည့်ဖို့နဲ့ကြုံရတတ်တဲ့အခက်အခဲတချို့အကြောင်းကိုခုတစ်ပတ်တုဒ္ဒဆိုလင်အမေရိကန်တခွင်အစီအစဉ်မှာကိုအောင်ကမက်ခင်ဖြူထွေးနဲ့အတူတင်ဆက်ထားပါတယ်။
2018ခုနှစ်အတွက်အမေရိကန်ပြည်အောင်စုကိုရွှေ့ပြောင်းချေချနေထိုင်ခွင့်ရမယ် Diversity Visa DV ကန်ဆန်းမဲ့လျှောက်လာတွေကိုစတင်လက်ခံနေပါပြီ။မြန်မာစံတော်ချိန်အောက်တိုဘာလ3ရက်ည7နာရီခွဲကနေနိုဝင်ဘာလ6ရက်ည17နာရီခွဲအထိဒီလျှောက်လာတွေကိုလက်ခံသွားမယ်လို့ဆိုပါရယ်။ကဲအခုတော့ DV ကန်ဆန်းမဲ့အစီအစဉ်ကိုဘယ်လိုလျှောက်ထားမလဲဆိုတဲ့အကြောင်းပြောပြအောင်ပါမက်ခင်မြွေထွေးရေ
။ဟုတ်ပါတယ်ကိုအောင်ရေ။ DV လျှောက်လာတွေကို www.dvlottery.state.gov ဆိုတဲ့အင်တာနက်စာမျက်နှာမှာရှောက်လို့ရပြီတော့စာရွက်နဲ့ရှောက်လွှာတင်တာမျိုးကိုတော့လက်မခံပါဘူးဒီလိုရှောက်တဲ့အခါမှာကို့အတွက်မှတ်တမ်းအနေနဲ့သိမ်းထားဖို့ဒီရှောက်လွှာကို print ထုတ်ထားဖို့ကိုလည်းသူတို့ကအကြံပေးထားပါတယ်ဒါမှကို့ရှောက်ထားတာဘယ်အခြေအနေကိုရောက်နေပြီလဲနောက်ကို့ TV ကန်ဆန်းမဲ့ပေါ့မပေါ့ဆိုတာကိုလည်းပြန်ကြည့်လို့ရအောင်လို့လေဒါနဲ့ TV ကန်ဆန်းမဲ့အကြောင်းကိုပြောပြပါအောင်ရှင့်
DV ကန်ဆန်းမဲ့ဆိုတာကတော့အမေရိကန်ပြည်အောင်စုမှာရွှေ့ပြောင်းအခြေချနေထိုင်ခြင်းသူတွေရှောက်ထားလို့ရတဲ့ကန်ဆန်းမဲ့တစ်မျိုးလို့ဆိုရမှာပေါ့ဗျာ2020ခုနှစ်အတွက်အမေရိကန်ကိုလာရောက်အခြေချနေထိုင်ဖို့လူပေါင်း 5,000 ကျော်ကိုအမေရိကန်ဆွေရကခွင့်ပြုမှာဖြစ်ပြီးအဲ့လိုလာရောက်ခွင့်ရဖို့ရှောက်လို့ရတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်ပါတယ်ရှောက်လာရှင်တွေအနေနဲ့သူတို့ရွေးချယ်ခံရမယ့်ဆိုတာကိုတော့မေလ9ရက်2019ခုနှစ်ကနေစက်တင်ဘာ30 2019ခုနှစ်အတွင်း DV ကန်ဆန်းမဲ့အင်တာနက်စာမျက်နှာဖြစ်တဲ့ dvlottery.state.gov မှာတွားကြည့်လို့ရပါတယ်
။ဟုတ်ကဲ့ကျမတို့ဒီအိန္ဒိချင်းကမ္ဘောဒီးယားနဲ့လာအိုမလေးရှားနိုင်ငံတွေကလူတွေကတော့ DV ကန်ဆန်းမဲ့ကိုရှောက်နိုင်ပါတယ်။ဒါပေမဲ့တရုတ်ဘင်္ဂလားဒေ့ရှ်နဲ့ဖိလစ်ပိုင်နဲ့ဗီယက်နမ်နိုင်ငံကလူတွေဆိုရင်တော့ဒီ DV ကန်ဆန်းမဲ့ကိုရှောက်လို့မရပါဘူး။ဘာလို့လဲဆိုတော့လွန်ခဲ့တဲ့9နှစ်အတွင်းအဲ့ဒီနိုင်ငံတွေကနေအမေရိကန်ပြည်ထောင်စုကိုလာရောက်အခြေချတဲ့သူတွေ 5,000 လောက်ရှိတယ်လို့ဆိုပါတယ်။ DV Visa ကိုဘယ်လိုလူမျိုးတွေရှောက်လို့ရသလဲဆိုတာကိုလည်းပြောပြပေးပါအောင်ကိုအောင်ရေ
။ DV Visa ကကမ္ဘာနေရဘယ်ပိုင်းကလူဘလောက်ကိုပဲခေါ်မယ်။အဲ့ဒီဒေတာထဲမှာဆိုရင်ဘယ်နိုင်ငံတွေကလူဘလောက်များများကအမေရိကန်ပြည်ထောင်စုကိုရောက်လာပြီးပြီလဲရှာတဲ့ဖြင့်တွက်ပြီးတော့ခေါ်တာပါ။မြန်မာနိုင်ငံကတော့ခွင့်ပြုတဲ့နိုင်ငံတွေစီးရင်ထဲမှာပါပြီးမြန်မာနိုင်ငံမှာမွေးဖွားသူဘယ်သူမှမဆို DV ကိုရှောက်လို့ရပါတယ်လက်ရှိဘယ်နိုင်ငံမှာပဲနေနေဘယ်နိုင်ငံသားပဲဖြစ်ဖြစ်ရှောက်လို့ရပါတယ်ဒါမှမဟုတ်ရင်လည်းကိုယ့်ရဲ့အိမ်တော်ဘက်ဒါမှမဟုတ်မိဘတွေကလည်းမြန်မာနိုင်ငံသားတွေဆိုရင် DV ရှောက်ခွင့်ရှိပါတယ်ဗျာ
DV ရှောက်လာတွေကို website မှာဖြည့်ဆွတ်တာမှာတော့ကိုယ့်ဘက်သားဖြည့်ဆွတ်ဖို့ကိုတိုက်တွန်းထားပါတယ်ဒီလိုရှောက်တဲ့နေရာမှာပတ်စံတပြားမှာကုန်စရာမလိုပါဘူးတခြားသူကိုဖြည့်ဆွတ်ခိုင်းမယ်ဆိုရင်လည်းအဲ့လိုဖြည့်ဆွတ်ချိန်မှာကိုယ်ကိုယ်တိုင်ရှိနေဖို့ကိုလည်းအကြံပြုထားပါတယ်ဒါမှသာလိုအပ်တဲ့ကိုရီးကိုရာအချက်လက်တွေကိုချက်ချင်းမှန်မှန်ကန်ကန်ဖြည့်ဆွတ်နိုင်မှာပ
ါမိထားတဲ့မိကွန်းအလုံးကိုဖြည့်ဆွတ်ဖို့လိုပြီးတော့ရှောက်လွပြီးဆုံးချိန်အင်တာနက်ကနေပို့လိုက်ပြီးချိန်မှာတစ်ဖက်ကနေလက်ခံရရှိကြောင်းနဲ့ကိုယ့်ရဲ့ရှောက်လွနံပါတ်ပေါ်လာပါလိမ့်မယ်အဲ့ဒီအချိန်မှာဒီနံပါတ်ကိုသေချာမှတ်သားထားဖို့လိုပြီးတော့နောက်ရွေးချယ်ခံရတဲ့စာရင်းကိုထုတ်ပြန်တဲ့အခါမှာအဲ့ဒီနံပါတ်နဲ့ပြန်လည်ရှာဖွေရမှာပ
ါရှောက်လွထဲမှာကိုရီးအချက်လက်တွေဖြည့်ဆွတ်ရမယ့်အပြင်ကိုယ့်ရဲ့ passport ပုံကိုလည်းထည့်သွင်းပေးရမှာပါအဲ့ဒီဓာတ်ပုံကိုရှောက်လွာမတိုင်ခင်6လအတွင်းမှာရိုက်ကူးထားမဲ့ပုံဖြစ်ဖို့လိုပြီးတော့ ဓာတ်ပုံကိုပြုပြင်တာတွေလုပ်လို့မရပါဘူး။ကိုယ်ပါသာရိုက်မယ်ဆိုရင်လည်းကာလာနဲ့ဖြစ်ရပါမယ်။နောက်ခံမှာအရေးကြနေတာ၊မျက်နှာမှာအလှပြင်ထားတာ၊စပင်နဲ့ကွယ်နေတဲ့ပုံမျိုးတွေကိုလက်မခံပါဘူး။ပုံရဲ့လင်းမှာဟာလည်းပုံမှန်ဖြစ်ရပါမယ်။မှောင်နေရင်ပဲဖြစ်ဖြစ်၊ပိုလင်းနေရင်ပဲဖြစ်ဖြစ်လက်မခံပါဘူး။နောက်ခံအဖြူရောင်ပြောင်းဖြစ်ရမှာပါ။
ဟုတ်ပါတယ်ဒီလိုလျှောက်ထားရမှာအမီမွေးတက်ကလေးနေရလိမ့်စာပညာရေးချင်းဒါမှမဟုတ်ကို့အနေနဲ့တမွေးဝမ်းကြောင်းပညာလိုအပ်ပါတယ်အချက်လက်တွေမှားဖြစ်မိရင်တော့နောက်မှပြန်ပြောင်းဖို့မလွယ်တာကြောင့်တေးချာဖြစ်ဆွတ်ဖို့လည်းလိုပါတယ်နောက်တစ်ခုကအိမ်တော်ရှိမရှိနဲ့အိမ်တော်ရှိရင်လည်းသားသမီးတွေရှိလားအဲ့ဒီသားသမီးတွေဟာကိုနဲ့ရတာလားတခြားအိမ်တော်ကပါလာတာလားစသဖြင့်အားလုံးဖြစ်ပေးရပါတယ်အဲ့ဒါမှပဲကိုကဒီဗီပေါက်လို့အမေရိကကိုသွားမယ်ဆိုရင်အားလုံးလိုက်နိုင်အောင်ပါမိသားစုနဲ့ခမောနဲ့ဇနီးနှစ်ယောက်လုံးလဲတီးကြစီလျှောက်လို့ရပါတယ်နှစ်ယောက်ထဲကဘသူပဲဖြစ်ဖြစ်ရွေးချယ်ခံရရင်ကို့အိမ်တော်ဘက်ပါလိုက်ပါနိုင်တာကြောင့်ပ
ါဒါနဲ့ကိုအောင်ရေဒီဗီဗီဇာလျှောက်ဖို့ဘယ်လိုအရေးချင်းမျိုးတွေရှိဖို့လိုသလဲဆိုတာကိုလည်းပြောပြပါအောင်ရှင
်ကောင်းပါပြီမက်ကွန်ပျူတာရေဒီလိုဒီဗီလျှောက်ဖို့အတွက်လိုအပ်တဲ့အရေးချင်းကတော့အထက်တန်းအောင်ရပါမယ်ဒါမှမဟုတ်ရင်လွန်ခဲ့တဲ့9နှစ်အတွင်းလုတ်တဲ့အလုံးမှာလုတ်သက်နှစ်နှစ်ရှိရမှာဖြစ်ပြီးတော့အဲ့ဒီအလုတ်ကိုလုတ်ကင်ဖို့အတွက်သင်တန်းနှစ်နှစ်လောက်တက်ရောက်ခဲ့သူဖြစ်ရပါမယ်။တကယ်လို့အဲ့ဒီအတွေ့အကြုံရှိဖို့လိုအပ်တဲ့သင်တန်းဆိုတာဘယ်လိုသင်တန်းမျိုးလဲဆိုတာကိုသိချင်ရင်တော့ www.onetoonline.org မှာသွားရောက်ရှာဖွေကြည့်ရှုနိုင်ပါတယ်။အဲ့ဒီလိုအချက်နှစ်ချက်နဲ့ပြည့်စုံမှုမရှိဘူးဆိုရင်တော့ရှောက်ထားမှုဟာအကျုံးမဝင်ဘူးလို့ဆိုပါတယ
်။ဟုတ်ပါတယ်။အမေရိကန်နိုင်ငံသားရေးဌာနကထုတ်ပြန်ထားတဲ့လမ်းညွှန်ချက်ထဲမှာ DV လျှောက်လွှာပိတ်ရက်ရန်နာအထိကို DV လျှောက်လွှာပိတ်ရက်နာအထိစောင့်ဆိုင်းတာမျိုးကိုမလုပ်ဘဲစိုးနိုင်သမျှစောစောလျှောက်လွှာတင်ဖို့သတိပေးထားပါတယ်။ဘာလို့လဲဆိုတော့လျှောက်လွှာပိတ်ရက်နီးကပ်လာချိန်မှာလျှောက်တဲ့သူတွေပြုံးပြီးတော့လျှောက်တတ်တာကြောင့်အင်တာနက် website နှေးသွားတဲ့ပြဿနာမျိုးကိုရှောင်ရှားနိုင်အောင်လုပ်ပါ။နောက်ရေးကြည့်ရကတော့လူတယောက်ကိုတစ်ချိန်သာ DV လျှောက်ထားနိုင်မှာပါ။အစစ်မြေနည်းပညာတွေသုံးပြီးစစ်စစ်တာကြောင့်နှစ်ချိန်လျှောက်တယ်ဆိုတာကိုသိရင်တော့အဲ့ဒီလျှောက်လွှာရှင်ကိုပယ်လိုက်မှာဖြစ်ပါတယ်
။ဒါပေမဲ့လည်းအင်တာနက်လိုင်းမကောင်းတာစတဲ့အကြောင်းမျိုးမျိုးကြောင့်လျှောက်လွှာကိုပို့လိုက်တဲ့အချိန်မှာလက်ခံရရှိကြောင်းကိုယ့်ရဲ့လျှောက်လွှာနံပါတ်ကွန်ပျူတာမျက်နှာပြင်ပေါ်မှာပေါ်မလာဘူးဆိုရင်တော့နောက်ထပ်လျှောက်ထားခွင့်ရှိပါတယ်
။ကိုရွေးချယ်ခံရသလားဆိုတာနဲ့ပတ်သက်ပြီးတော့လည်းအကြောင်းကြားပေးမှာမဟုတ်ပါဘူး။ကိုယ့်ဘာသာနိုင်ငံသားရေးဌာနရဲ့အင်တာနက်စာမျက်နှာမှာတွားရှာကြည့်ရမှာပါ။ဒီလို TV ကန်ဆမ်မဲတွေထုတ်ပြန်တဲ့အချိန်မှာတချို့မတမာသူတွေကသက်ဆိုင်ရာတာဝန်ရှိသူတွေဟန်ဆောင်ပြီးတော့အခချင်းငွေပေးဖို့လိမ်ပြီးတော့တောင်းခံတက်ကြတာကိုလည်းသတိထားဖို့နှိုးဆော်ပါတယ်။ဒါနဲ့မြန်မာနိုင်ငံကနေ TV ကန်ဆမ်မဲပေါက်ပြီးတော့အမေရိကန်ပြည်ထောင်စုကိုရောက်လာကြတဲ့သူတွေတော်တော်များတယ်နော်
။ဟုတ်ပါတယ်ဗျာ။ American Dream American အိမ်မက်ကိုအကောင့်ထဲပေါ်ဖို့မြန်မာနိုင်ငံသားတွေလည်း American အထိခြေစန့်လာကြတာပါ။ပညာရေးကျန်းမာရေးလူမှုရေးကစလို့သားသမီးတွေအတွက်လဲအမေရိကန်ကိုလာကြသူတွေရှိပါတယ်ကန်ဆာမဲပေါပီအမေရိကန်ပြည်ထောင်စုကိုရောက်လာပြီးတော့မျောလင်းခဲ့တဲ့အိမ်မက်တွေအကောင့်ထဲပေါ်လာတဲ့သူတွေရှိတယ်လို့အခက်အခဲတချို့ကြုံရတဲ့သူတွေလည်းရှိတယ်လို့ဆိုကြပါတယ
်အမေရိကန်ပြည်ထောင်စုတစ်ခုလုံးမှာမြန်မာတွေဟာပြန့်ကျဲပြီးတော့နေထိုင်နေကြတာမှာအမေရိကန်အရှိတ်ဘက်ခြမ်းကဝါရှင်တန် DC နယူးယောက်နောက်ဘက်ခြမ်းမှာဆိုရင်တော့ကယ်လီဖိုးနီးယားမြောက်ပိုင်းနဲ့တောင်ပိုင်းမှာဆိုရင်လေမြန်မာတွေအများအပြားအခြေချနေထိုင်ကြတာများပါတယ်။တချို့ဆိုရင်လွန်ခဲ့တဲ့အနှစ်30 40လောက်ကတည်းကလာရောက်အခြေချနေကြတာလေ
။မြန်မာတွေဟာကြိုးစားတယ်ရိုးသားတယ်ဆိုပြီးအလုပ်ရှင်တွေကလည်းချီးကျူးကြတဲ့အကြောင်းကြားရတာတွေလည်းရှိပါတယ်။ဘာပဲဖြစ်ဖြစ်အလုပ်ဟူသမျှဂုဏ်ရှိစွာဆိုတဲ့စိတ်နဲ့လုပ်ရင်တော့ဘယ်လုပ်ပဲဖြစ်ဖြစ်လောက်ရတာမခက်ခဲဘူးဆိုပြီးရရအလုပ်မရွေးပဲလုပ်ကြတယ်လို့လည်းဆိုပါတယ်။တကယ်တော့အိမ်မက်တွေအကောင့်ထဲပေါ်ခွင့်ရနေတာကိုကဲ DV ကန်ဆမ်းမဲ့အကြောင်းပြောတာလဲအတော်ပြည့်စုံပြီမို့လာမယ့်2020မှာအားလုံးကံကောင်းကြပါစေလို့ဆုတောင်းရင်းဒီတစ်ပတ်အစီအစဉ်ကိုအဆုံးသတ်ပါရစေခင်ဗျာ
ကိုအောင်ရဲ့သုတဆုံလင်အမေရိကန်တကွင်အစီအစဉ်ပြီးခုတစ်ခါတော့သိပ္ပံနဲ့ဤပညာကဏ္ဍကိုတင်ဆက်ပါမယ်ဒေါခင်မြို့သက်ကပြောပြမှာပါ
ကံယူရန်တိုက်စားမှုကိုအကာအကွယ်ပေးပြီးရေတရဝရီပောက်ပွားရှင်တန်ရရဲဝင်းကိုဖန်တီးပေးတဲ့လမှုရောတွေဆုံးရှုံးတဲ့အန်ဒီကျုံတွေ့နေရတဲ့ကမ္ဘောဒီးယားကနေရာလေးတနေရာအကြောင်းဒီတစ်ပတ်မှာပြောပြပေးပါစီကမ္ဘောဒီးယားနိုင်ငံတောင်ပိုင်းကကံယူရန်တစ်ချောင်းမှာလမှုရောတွေရှိပြီးဒီလမှုရောတွေဟာဒေသခံထောင်ပေါင်းများစွာအသက်ရှင်ရပ်တည်ရေးအတွက်အဓိကအထောက်အကူဖြစ်တဲ့ငါးတွေပျော်ဆန်းရနေရာဖြစ်ပါတယ်ဒါပေမဲ့လည်းခင်မီတိုးတက်လာတဲ့ကမ္ဘောဒီးယားအတွက်
အဲ့ဒီဒေတာမှာဖွံ့ဖြိုးရေးစီမံကိန်းကြီးတွေကိုချလာတဲ့အခါဒေတာကန်တွေအတွက်အလောက်ကန်အခွင့်အလမ်းတွေရလာပေမဲ့တစ်ဖက်ကလူမှုရောတွေရဲ့နောင်ရေးအတွက်ချိမ့်ချောက်မှုတွေဖြစ်လာခဲ့ပါတယ်။ထိုင်းပင်လယ်ခွေတွေကိုစီးဝင်တဲ့ trapping ဆံကေမြေမြဝဒေတာမှာလူမှုရောတွေအပြည့်ရှိနေတဲ့အတွက်တဘာဝဘေးရန်ကိုခုခံကာကွယ်ဖို့အတွက်အကောင်းဆုံးအရန်တားတစ်ခုဖြစ်နေပါတယ်။လူမှုပင်တွေဟာတိုက်စားမှုဒဏ်ကိုအကာအကွယ်ပေးရုံမကပဲငါးနဲ့တခြားပင်တွေတရောမျိုးကွဲအမြောက်အများချင်းလဲချက်စားကြတဲ့အဲ့ဒီဒေတာမှာနေထိုင်တဲ့ရာနဲ့ချီတဲ့တငါတဲ့မိသားစုတွေအတွက်စားဝတ်နေရေးအတွက်ပါအားထားနေရတာဖြစ်ပါတယ်။အခုတော့ဒေတာဖွံ့ဖြိုးတိုးတက်ရေးအတွက်အစိုးရကနေကံယူရန်တလျှောက်15မိုင်လောက်အရှိအတွင်းစီမံကိန်းအနည်းဆုံး6ခုချထားခဲ့တာပါ။ဒီထဲမှာဂေါက်ကွင်းကတစ်ခုပိုလိုကလပ်နဲ့ရွက်လီကလပ်တို့အပြင်ကြီးမားတဲ့ကမ်းခြေအပန်းဖြေစခန်းလေးနှစ်ခုတည်းမင်းဆောက်လုပ်မှာပါ။ဒါအပြင်ခီးတဲ့အများပြားဆက်နဲ့ကရုတင်မောစစ်ကြီးကိုလည်းဆောက်လုပ်ဖို့ရည်ရွယ်ထားတာဖြစ်ပါတယ်။ဒေသဖွံ့ဖြိုးရေးအတွက်လုပ်နေတဲ့အထက်ကမြင်သာရာတစ်ခုကဒီတင်မောစစ်ဆောက်ဖို့အတွက်တောင်တူးတာနဲ့ကံယူရန်ကအပင်တွေကိုရှင်းပြနေတာဖြစ်ပါတယ်။လမှုရောတွေလည်းပြုံးနေပါပြီ။ဒါကြောင့်ဒေသခံတွေကတော့ဒီဖွံ့ဖြိုးရေးစီမံကိန်းတွေကြောင့်စီကားလာမှနဲ့ဆက်သွယ်ရေးအတွက်ပါအကျိုးခံစားကြရမယ်ဆိုတာကိုသိနေကြပါမယ်။သူတို့အားထားမှီခိုးနေရတဲ့ပင်လယ်ခွေဒေသကြီးထိကြိုက်မှာကိုပူနေကြတာဖြစ်ပါတယ်။ဒီဒေသကတန်ဃာအလုံနဲ့အသက်မွေးကြတဲ့ပရစ်မတ်ရွာကရွာတကြီးဦးနဲ့ဆန်ကတော့သူ့ရွာသားတွေအရင်လိုဝင်ငွေမဖြောင့်တော့ဘူးလို့ညီးပါတယ်
။ပြန်လည်းဘောင်းထားမင်းလည်းပဲဘတ်ဘောင်းချာ
ကျွန်တော်တို့ရဲ့တရားစာတာတွေအများကြီးဆုံးရှုံးခဲ့ရပါပြီ။အရင်တော့ကဒီလူမှုတော်ကြီးကအကျယ်ကြီးရှိတာပါ။အခုနောက်ပိုင်းလူမှုပင်တွေတော်တော်များများအခုတ်ခံလိုက်ရလို့ကျွန်တော်တို့ငါးတွေလည်းတိတ်မရတော့ပါဘူး။ကနန်းနေပဇွန်တွေလည်းတိတ်ပြီးတော့မရတော့ပါဘူး။ကျွန်တော်တို့အဖွဲဖွဲပြီးတော့အပင်တွေပြန်မဆိုင်ခင်ကပိုတော်ဆိုးပါသေးတယ်။အခုနည်းနည်းပိုကောင်းလာပြီမဲ့ဟိုအရင်တို့လူမှုတော်တွေခုတ်မပစ်ခင်ကလိုမျိုးတော့ပြန်မရတော့ပါဘူး
။လူမှုတော်တွေပြုံးကုန်တာဟာတငါသေးတွေဝင်ငွေရော့သွားစေတာဖြစ်ပါတယ်။ငားရဖို့အတွက်ပင်လယ်ပြင်ထဲကိုပိုးပြီးတော့ဝေးတဲ့နေရာမှာတော့ပြီးဖမ်းကြရမှာမို့သူတို့ဆက်လေတွေအတွက်စီပိုပြီးဖြစ်ဖို့လိုလားတယ်လို့အချိန်နဲ့ပိုးပြီးကုန်ကြရတယ်လို့ပြောပါတယ်။ပိုဆိုးတာကသူတို့ရဲ့လူမှုတော်တွေပြုံးကုန်တာဖြစ်ပြီးဒါကသူတို့ကိုတိတ်ကိုထိခိုက်စေတယ်လို့ဆိုပါတယ်
။ကားដែលបាត់បង់ព្រៃព្រៃកងកាងហ្នឹងពួកគាត់ក
៏ငွေရောင်လမ်းကြောင်းនេះအလုံးကငွေမဝင်တော့တဲ့အတွက်လူတိုင်းကိုထိခိုက်စေတာပါ။အပင်တွေမရှိတော့ပင်လယ်စာတွေမရတော့ပါဘူး။လမှုပင်တွေမကဘူး။ငါးစကြက်တွေလည်းအဖြစ်ရှိခံရပါတယ်။လမှုပင်တွေဆုံးရတယ်လို့ငါးနဲ့ကျွန်တော်တို့ရဲ့ဝင်ငွေတွေပါအတော်ကျကုန်ပါတယ
်။လမှုပင်တွေပြက်စီရတာဟာပင်လယ်သရဝါတွေရဲ့စကြက်တွေပြက်ကုန်တယ်လို့တိုက်စားမှုဒဏ်ကိုခံနိုင်တဲ့အရန်တားပါပျက်စီးခဲ့ရတာဖြစ်ပါတယ်။ဒါအပြင်လူမှုရောတွေဟာနှစ်ပေါင်းများစွာကာဗွန်ကိုဖမ်းယူသိမ်းဆီးထားနိုင်စွမ်းရှိတာဟုတ်။လူမှုပင်တွေဆုံးရှုံးရတာဟာကမ္ဘာကြီးပုံနှိမ်လာမှုနဲ့ရာသီဥတုပြောင်းလဲမှုမှာအဓိကကျတဲ့မလိုလားအပ်တဲ့ကာဗွန်မျိုးကိုခြေဖြတ်ပေးနိုင်တဲ့စနစ်ပါဆုံးရှုံးရတာလို့သဘာဝတော်ရင်ထိန်းသိမ်းမိတ်ဆွေများအဖွဲ့ကသိပ္ပံနဲ့ကမ္ဘာဖွံ့ဖြိုးရေးဆိုင်ရာဒါရိုက်တာသောမတ်ဂရေးကပြောပါတယ်။
Mangrove soils are amongst the most carbon-rich soils on the planet. And they destroy
the mangrove. ဒီနေ့ရှိတဲ့ဒီရောက်တော့အမျိုးစီဟွားတွေဟာကမ္ဘာပေါ်မှာကာဗွန်အကျွဲဝါဆုံးမျိုးစီတော်မျိုးဖြစ်ပါတယ်။ဒီလူမှုရောတွေကိုဖျက်ဆီးတာဟာလေထုထဲကိုကာဗွန်ဒိုင်အောက်ဆိုက်ဓာတ်တွေအများကြီးရောက်သွားစေတဲ့အတွက်ကမ္ဘာရာသီဥတုအပြောင်းအလဲအတွက်လည်းဖြစ်စေပါတယ်။လူမှုရောတွေရဲ့နောက်အရေးကြီးတဲ့အချက်ကဇီဝမျိုးရေးတွေအများအပြားအတွက်တကယ့်ကိုအရေးပါပါတယ်။ငါးနဲ့တခြားရေသတ္တဝါမျိုးရေးပေါင်းမြောက်များစွာအတွက်စာပုတ်ဖို့ရောရှင်သန်လှုပ်ရှားဖို့အတွက်ပါအကောင်းဆုံးနေရာကလမှုရောဖြစ်ပါတယ်။ဒါကြောင့်ကမ္ဘောဒီးယားကကန်ယူဒန်ဒေသခံတွေအတွက်ဒီလမှုရောတွေမရှိရင်မဖြစ်ပါဘူး
။လမှုရောတွေရဲ့အရေးပါပုံကိုသိလာနေပြီဖြစ်တဲ့ဒေသခံတွေဟာကြံလမှုပင်တွေဆက်ပြီးတော့မပြုံးရအောင်ထိန်းသိမ်းရေးတွေစပြီးလုပ်ဖို့ကြိုးစားကြပါတော့တယ်။2011ခုနှစ်လောက်ကစပြီးဒေသခံတွေဟာကမ်ပုတ်လမှုရောဆိုတဲ့နာမည်နဲ့ NGO အဖွဲ့တစ်ခုကိုဖွဲ့ခဲ့ပါတယ်။ဒီအဖွဲ့မှာတဘာမဝင်းကျင်ထိန်းသိမ်းအသိရှိတဲ့ခရီးသွားတွေနဲ့ကျောင်းသားတွေပါပါဝင်လာပြီးအဲ့ဒီဒေသတွေမှာပဲလူမှုပင်ပေါင်း2,000ကျော်ကိုစိုက်ပျိုးခဲ့ကြပါတယ်။လူမှုပင်ပေါက်တွေရအောင်ပြုပြီးပင်လယ်နဲ့ထိစပ်တဲ့နေရာတွေမှာလူမှုပင်တွေကိုပြန်ပြီးတော့စိုက်ကြတာပါ။ဒီကမ်ပတ်လူမှုရောကိုစတင်ထူထောင်သူကတော့ကမ်ဘောဒီးယားနိုင်ငံသားဆင်ဟင်းဖြစ်ပါတယ်။အစိုးရကဖွံ့ဖြိုးရေးစီမံကိန်းတွေကိုချတော့သူတို့ဒေတာမှာမြေဈေးတွေအဆက်မတန်တက်လာပြီးမြေဝယ်သူတွေမျက်စိကျလာကြတယ်လို့ပြောပါတယ
်။ကျန်ဒိုင်းမြန်တမ်လိုင်းကျန်ကမြန်ကကြပ်ရော်ဒိုင်းပြချွန်ခလခွိ
မြေဈေးတွေကတိတ်မြင်လာတဲ့အခါအမျက်ထုတ်လို့သူတို့ချို့ရောက်လာပါတယ်။သူတို့ကဒီမြေတွေကိုဝယ်ပါတယ်။
သူတို့မြေဖြစ်သွားပြီဆိုတာနဲ့သူတို့ပိုင်မြေထဲမှာရှိတဲ့လက်မှုပင်တွေကိုစခုတ်ပြီးမြေရှင်းတော့တာပါကျွန်တော်တို့ငါးဖန်းနေကြတဲ့နေရာတွေနားကလက်မှုပင်တွေကိုပါသူတို့ကဖျက်ဆီးခဲ့တာပါ
သူတို့ရဲ့ကမ်ပော့လက်မှုတော်တဝိုင်မှာလက်မှုပင်တွေကိုထိမ့်သိမ့်မှုအတွက်သတိပေးဆိုင်မှုတွေကိုစိုက်ထူထားပါတယ်လက်မှုတော်တွေဟာရာသီဥတုပြောင်းလဲမှုကြောင့်ကမ်းရိုးတန်းဒေသထိခိုက်မှုတွေလျော့ပါအောင်အထောက်အကူပေးနိုင်တယ်လက်မှုတော်ကိုဖျက်ဆီးတာဟာတင့်ဘဝကိုဖျက်ဆီးပစ်တာပါဆိုရက်ဆိုင်းပုံမျိုးတွေဖြစ်ပါတယ်လမှုရောဒေတာရဲ့အနာဂတ်ကတော့တိတ်မရေရာလှပါဘူးသူတို့စိုက်ထားတဲ့အပင်ပေါက်ကလေးတွေဟာအရင်တုန်းကစိုက်ပျိုးခဲ့တဲ့မြရဲ့96ရာခိုင်နှုန်းလောက်ရှင်တန်ခဲ့ပေမယ့်အခုဆိုရာနှုန်း30လောက်သာရှင်တော့တာပါအခုလိုသူတို့ရဲ့လမှုရောအတွက်အနာဂတ်ကမရေရာလှပေမယ့်ကမ်ပော့အဖွဲ့ကတော့လမှုပင်တွေကိုဆက်ပြီးတော့စိုက်နေတယ်လို့လည်းပြောပါတယ်ဘာကြောင့်သူတို့ရဲ့ပျိုးပင်ပေါက်တွေမရှင်တန်နိုင်ပဲဖြစ်လာရတာပါလဲတရခံကတော့ဖွံ့ဖြိုးရေးစီမံကိန်းတွေရဲ့ဆောက်လုပ်ရေးလုပ်ငန်းတွေဖြစ်ပါတယ်။ဆောက်လုပ်ရေးလုပ်ငန်းတွေကတောင်တူးတာတွေအပြင်လုပ်ငန်းစွန့်ပစ်ပစ္စည်းအစိတ်တောက်တွေရဲ့ဒဏ်ကိုလက်မှုပင်တွေခံနေကြရတာပါ။မြန်မာနိုင်ငံမှာလည်းဒီလိုအဖြစ်မျိုးမကြုံရစေဖို့အတွက်စီမံကိန်းကြီးတွေချတော့မယ်ဆိုရင်တဘာဝဝင်းကျင်ကိုပါထည့်သွင်းစဉ်းစားဖို့လိုတဲ့ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြပါမယ်။
တော်ကင်မျိုးသက်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ခဲ့ရတာပဲဖြစ်ပါတယ်။ဗီဒီယိုကနေထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းတဲ့ဒေသချင်းတောင်းခြင်းလဲဆိုရင်တော့ VO ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်ပါတယ်။စာတွေကတဆင့်ဆက်သွယ်ခြင်းလဲဆိုရင်တော့လိပ်စာက VO မြန်မာပိုင်းအစီအစဉ်တဆင့်စာရိုက်တက်တာအမှတ်855ရန်ကုန်ဗဟိုစာတိုက်ကြီးရန်ကုန်မြို့ပဲဖြစ်ပါတယ်ခင်ဗျာ။အခုတော့ကြံနေသေးတဲ့အချိန်တော်တွင်မှာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ဗျာ
။အရပြည်ဟာရီကိန်းမက်ကဲဝင်ရောက်တက်ခတ်ခဲ့ရကအကြီးအကျယ်ထိခိုက်ပျက်စီးမှုတွေကြုံရတဲ့ဖလော်ရီဒါပြည်နယ်ပါဝင်အမေရိကန်တောင်ပိုင်းပြည်နယ်တွေမှာဒေသခံတွေနဲ့ရေးပေါ်ကယ်ဆယ်ရေးဝန်ထမ်းတွေပြန်လည်နလန်ထူနိုင်မှုစတင်ကြိုးပမ်းနေကြပါပြီ။ခုကအပူပိုင်းမုန်တိုင်းဖြစ်အားပြော့သွားပြီးအတ္လန္တိတ်သမုဒ္ဒရာပဲပြန်လည်ထွက်ခွာသွားပြီးဖြစ်တဲ့မုန်တိုင်းကြောင့်သေဆုံးသူ17ယောက်ထဲမှနေရှိခဲ့ပါတယ်။တူကီနိုင်ငံမှာကြမ်းဖက်မှုနဲ့ဆက်နွယ်တဲ့ဆွဆွဲချက်တွေနဲ့ဖမ်းဆီးခံထားခဲ့ရတဲ့အမေရိကန်တရားဥပဒေဆရာကိုတရားရုံးကထောင်ဒဏ်ဆင်ချက်ချလိုက်ပြီးမဲ့နှစ်နှစ်ကြာဖမ်းဆီးခံခဲ့ရပြီးဖြစ်တာကြောင့်ပြန်လွတ်ပေးလိုက်ပါတယ်။နိုင်ငံခြားတန်တမာရေးတင်မာမှုတွေကြုံရတဲ့တရားဥပဒေဆရာအန်ဒရူးဘရွန်ဆွန်ပြန်လွတ်လာတဲ့အတွက်အခုဆိုရင်တော့နေရပြန်နေတော့ပါပါ။သမ္မတဒေါ်နယ်ထရန့်ကတော့မကြာခင်အမေရိကန်ကိုပြန်လာတော့မှဖြစ်တဲ့အကြောင်းလွတ်မြောက်လာပြီးတဲ့နောက်မှာပဲမှတ်ချက်ပေးပြောဆိုခဲ့ပါတယ်။တူကီနိုင်ငံအစ္စတန်ဘူမြို့က Sorry ကောင်စစ်ဝင်ရုံးမှာ Sorry သတင်းတော့ဂျမဲခါရှောက်ကြီးတပ်ဖြတ်ခံရတဲ့အတန်းနဲ့ဗီဒီယိုမှတ်တမ်းတွေကိုတူရကီနိုင်ငံကလက်ခံရရှိထားပြီးအမေရိကန်ရရှိတွေကိုအတိပေးအကြောင်းကြားထားတဲ့အကြောင်းဝါရှင်တန်ပို့သတင်းစာကမနေ့နောက်ပိုင်းမှာပဲဖော်ပြလိုက်ပါတယ်။တင်းတော့ခါရှောက်ကြီးကိုကောင်စစ်ဝင်ရုံးနဲ့ဝင်သွားတဲ့အော်တိုဘာလ2ရက်နေ့မှာပဲဖမ်းဆီးပြီးနှင်းပန်းနှိပ်စက်တပ်ဖြတ်ခဲ့တယ်လို့ခန္ဓာကိုယ်ကိုအပိုင်ပိုင်ဖြတ်တောက်ဖြစ်ခဲ့တဲ့အကြောင်းမှတ်တမ်းတွေမှာတွေ့ရတယ်လို့အမေရိကန်နဲ့တူရကီဆွေးရတာဝန်ရှိသူတွေကိုကူကပ်ပြီးသတင်းကဖော်ပြခဲ့တာပါ။မြန်မာနိုင်ငံမှာရောက်နေတဲ့ကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့ထူးခြားစဉ်နဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကိုဒီနေ့တွေ့ဆုံပြီးရခိုင်ပြည်နယ်ရေးဆွေးနွေးပါတယ်။သူကလည်းခရစ်စတင်းရှရနာဘာဂနာနဲ့နေပြည်တော်မှာတွေ့ဆုံချိန်မှာတော့နေရဆွန့်ခွာသွားသူတွေပြန်လည်လက်ခံနိုင်ရေးအစိုးရကဖွဲ့စည်းထားတဲ့စုံစမ်းစစ်ဆေးကော်မရှင်ရဲ့လုပ်ငန်းတွေအပါအဝင်ရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့ဆွေးနွေးခဲ့တဲ့အကြောင်းနိုင်ငံတော်တိုင်ပင်ခံပြုံးကဒီကနေ့ပဲသတင်းထုတ်ပြန်ထားတာဖြစ်ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုအောင်လင်းပြပြခဲ့တာပါ။ဒီညအတွက်အစီအစဉ်ထုတ်လို့ရမှုကမတ်တင်ဂီတိုက်ဖြစ်ပြီးအတန်လှင့်အင်ဂျင်နီယာကတော့ Dan Crafton ဖြစ်ပါတယ်။ View American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00-10:00အထိလိုင်းလူမီတာ25-30-51နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ခဲ့တာပါ။ View ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။သရရှင်များတို့ကမြန်မာပြည်သူပြည်သားအပေါင်းကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျွန်တော်ညောင်ဝင်းအောင်ပါ။
This program has come to you from the Voice of America, Washington.
Welcome to